Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတက်တာရှင်များရှင် VOA American တန်ကနေ2024ခုနှစ်ဇူလိုင်လ9ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်View Radio Season 2ကို Live to Meter 3251တို့ပြင် Live Lab Meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက် Season 2ကိုတော့ကျွန်မအလိမ္မာကအစီအစဉ်မှုဖြစ်တော်ယူတင်ဆက်ပေးသွားမှာပါရှင
်မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုအလိမ္မာနဲ့တူပြပြပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့နေတူအဖွဲ့ဝင်နိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲကိုဒီကနေ့ Washington မြို့တော်မှာစတင်နေပါပြီတိုင်းနာလက်နက်ကိုင်အဖွဲ့တချို့ရဲ့မူရစီဝါတင်သွင်းမှုထိုင်းစစ်တပ်ကဝေဖန်လိုက်ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့ဒီသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားပါမယ်။အခုညပိုင်းနားဆင်ရမယ့်သတင်းတွေထဲမှာဆိုရင်တော့ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်နဲ့တပ် NTNL ပူးပေါင်းတပ်တွေကြားတိုက်ပွဲပြင်းထန်နေပြီးတော့မိုးမိတ်မြို့နယ်ကစစ်ကောင်စီတပ်စခန်း၄ခုကိုသိမ်းယူနိုင်ခဲ့ပါတယ်။
ဒီနေ့မုံမိတ်မှာစစ်ကောင်စီရဲ့တရက်တော်တပ်စခန်းကိုကျွန်မတို့သိမ်းပိုင်နိုင်ခဲ့တယ်။မနေ့မှာဆိုရင်ဒီမုံမိတ်မှာရှိတဲ့လက်ခုပ်ပင်းလက်ခုပ်တန်းလက်ကြီးတပ်စခန်းတွေမှာကျွန်မတို့သိမ်းပိုင်နိုင်ခဲ့တယ်
။ DNL ပြန်ကြားရေးတာဝန်ခံလွေးရည်ဦးပြောပြသွားတာပါ။ဒီအကြောင်းသတင်းအပြည့်စုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်။ဒီသတင်းနဲ့အတူစကိုင်းတိုင်းဘက်မှာစစ်ကောင်စီဘက်ကစစ်သားတစ်စုဆောင်နေတဲ့အခြေအနေအပါအဝင်ဘဏ်ဝင်ဆောင်မှုလုပ်ငန်းတွေကိုစစ်ကောင်စီကန့်သတ်တာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မာတွေကိုတင်ဆက်သွားမှာပါ။ဒါရီနဲ့အတူအင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့ညစီရောစာအစီအစဉ်မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနိုင်ရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါနောက်ကမ္ဘာဒေါ်လာခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါရီကိုမတင်ဆက်ပေးခင်မှာတော့အခုရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မိုက်ခလင်းနဲ့အတူပြောပြပေးသွားမှာပါရှင်။
မြောက်အတန်နန်ဒိတ်စီးမဟာမိတ်နေတိုအဖွဲ့ဝင်နိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲကိုဒီကနေ့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်မှာစတင်မှာဖြစ်ပြီးရုရှားကြီးကြော်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းကိုကူညီရေးကိစ္စတွေဆွေးနွေးဖို့ရှိနေပါတယ်။ယူကရိန်းတပ်ဖွဲ့တွေကိုကူညီထောက်ပံ့မှုနေတိုရဲ့အစီအစဉ်ထဲမှာအဖွဲ့ဝင်နိုင်ငံတနိုင်ငံချင်းစီကဘလို့စီးရေးအကူအညီတွေပေးသွားမယ်ဆိုတဲ့အစီအစဉ်ကိုအခုထိပ်သီးဆွေးနွေးပွဲမှာခေါင်းဆောင်တွေကအပြည့်အစုံဆွေးနွေးလိမ့်မယ်လို့မျှော်လင့်ရပါတယ်။ရုရှားတပ်ဖွဲ့တွေကလေကြောင်းကရောမြေပြင်ကပါထိုးစစ်ဆင်တိုက်ခိုက်နေတာကိုခုခံကာကွယ်နိုင်အောင်ယူကရိန်းအတွက်လက်နက်ခဲယမ်းတွေလေကြောင်းရန်ကာကွယ်ရေးနဲ့တခြားအကူအညီသစ်တွေထပ်တိုးပေးအပ်သွားဖို့ကိုလည်းကြိုးပမ်းနေတာဖြစ်ပါတယ်။အခုထိပ်သီးဆွေးနွေးပွဲမှာယူကရိန်းကိုနေတိုမဟာမိတ်အဖွဲ့ဝင်နိုင်ငံအဖြစ်လက်ခံဖို့လျှောက်ထားချက်နဲ့ပတ်သက်လို့လည်းဆွေးနွေးကြပါလိမ့်မယ်။ဒါပြင်ဒီကနေ့ဆွေးနွေးကြမယ့်အကြောင်းအရာတွေထဲမှာတော့အမျိုးသမီးရေးငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာကိစ္စတွေလည်းပါဝင်မှာဖြစ်ပြီးအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကဆွေးနွေးပွဲတွေကိုအင်ရှင်ဖြစ်ဥဆောင်ကျင်းပသွားမှာဖြစ်ပါတယ်ရှင
်။ရကိုရီးယားနဲ့ရုရှားအကြဆင်းရဲဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေပုံမှုလှုံ့ဆော်လာနေပြီးဒေတာတွင်းလုံခြုံရေးဆိုင်ရာချိတ်ချောက်မှုတွေဟာအချိန်မြင့်ရောရှက်နေတာကြောင့်ဂျပန်နိုင်ငံအနေနဲ့လည်းနေတိုမဟာမိတ်အဖွဲ့နဲ့ပုံမှုနီးကပ်တဲ့ဆက်ဆံရေးထားရှိဖို့တွန်းအားပေးသလိုဖြစ်လာနေတယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကရိုက်တာသတင်းဌာနကိုပြောပါရယ်။နှစ်နှစ်ကျော်ကြာလာပြီဖြစ်တဲ့ရုရှားရဲ့ယူကရိန်းကျူးကျော်စစ်မှာတရုတ်ကရုရှားကိုကူညီထောက်ပံ့ပေးနေတဲ့ဆိုတဲ့အပေါ်စိုးရိမ်မိကြောင်းအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့မှာကျင်းပမဲ့နေတိုမဟာမိတ်အဖွဲ့ထိပ်သီးစည်းဝေးပွဲကိုမတက်ခင်မှာပဲဝင်းကြီးချုပ်ကီရှိဒါကအဲ့လိုပြောဆိုလိုက်တာပါဒါပေမဲ့တရုတ်နိုင်ငံရဲ့လို့တော့အမြင့်တက်ပြောဆိုခဲ့ခြင်းမရှိပါဘူးဥရောပနဲ့ Atlantic Indo-Pacific တို့ရဲ့လုံခြုံရေးကိစ္စဟာခွဲခြားလို့မရနိုင်ပါဘူး။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခတ်တာနဲ့မြောက်ကိုရီးယားနဲ့စစ်ရေးအယပိုးမိုပူးပေါင်းဆောင်ရွက်မှုတွေဟာဒီကိစ္စကိုတတိပေးနေတဲ့အရာတွေဖြစ်ပါတယ်။ဂျပန်နိုင်ငံဟာနေတိုမဟာမိတ်အဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှုတွေတွန်းမြင့်လှုံ့ဆော်မှုတန်တိတန်ချထားပါတယ်လို့ဝန်ကြီးချုပ်ခီရှိဒါကပြောပါတယ်ရှင်
။ရုရှားဘက်ကဒုံးကျည်နယ်ပစ်ခတ်မှုကြောင့်လူ38ဦးထပ်မံတေဆုံးပြီးလူပေါင်း180ကျော်ဒဏ်ရာရခဲ့တဲ့ဖြစ်စဉ်ကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီကအရေးပေါ်အစီအစဉ်ခေါ်ယူဖို့ရှိနေတယ်လို့ယူကရိန်းဘက်ကလည်းဝမ်းနည်းဝယ်ရာနေအဖြစ်ဒီကနေ့ပဲကြေညာခဲ့ပါတယ်။ Kiev မြို့မှာရှိတဲ့စေယုံတယုံကလည်းတိုက်ခိုက်ခံခဲ့ရတဲ့ပြစ်မှတ်တွေတဲကတစ်ခုဖြစ်ပြီး Kiev မြို့တော်ဝင်ကတော့အဆိုးဆုံးတိုက်ပွဲတွေကတစ်ခုလို့ကြေညာခဲ့ပါတယ်။ ယူကရိန်းသမ္မတဗလော်ဒီမီယာဇလန်စကီကတော့ရုရှားအနေနဲ့ဒီကိစ္စကိုတာဝန်ယူရမှာဖြစ်တယ်လို့ပြောထားတယ်လို့ဝန်ထမ်းကြောင်းပြောတာတွေကရုရှားကိုတံပြန်တိုက်ခိုက်လို့ရတဲ့လက်နက်မဟုတ်ကြောင်းနဲ့ရုရှားရဲ့ဒုံးကျည်တွေကိုပစ်ချဖို့လက်နက်လိုတယ်လို့လည်းသူကပြောပါတယ်။ဒီနေ့မှလည်းနေတိုးခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲကိုဝါရှင်တန်မှာကျင်းပဖို့ရှိနေတာပါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းရုရှားရဲ့တိုက်ခိုက်မှုဟာရက်ဆက်ကြမ်းကြုတ်တဲ့လုပ်ရဲလို့ပြောပြီးယူကရိန်းအတွက်အထောက်အပံ့တွေဆက်ပေးသွားမယ်လို့ပြောပါတယ်။ရုရှားရဲ့တိုက်ခိုက်မှုတွေကနေယူကရိန်းအရက်သားတွေကိုကာကွယ်ဖို့အတွက်ယူကရိန်းရဲ့လေကြောင်းရန်ကာကွယ်အားကောင်းစေမယ့်အစီအမံအစ်စ်ကိုလည်းကြေညာသွားဖို့ရှိတယ်လို့ယူကရိန်းပြည်သူတွေနဲ့အတူအမေရိကန်ကရည်တည်နေပါတယ်လို့သမ္မတဘိုင်ဒန်ကတင်းလာနေနှောင်းပိုင်းကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်
။ Israel စစ်တပ်ရဲ့စစ်ဆင်ရေးတွေဟာဂါဇာမြို့အတွင်းပိုင်းအထိဒီကနေ့မှထိုးပေါက်ဝင်ရောက်လာပါတယ်။ဒါဟာဂါဇာစစ်ပွဲအပြည့်ခတ်ရက်စဲရေးအတွက်ဆွေးနွေးမှုကိုထိခိုက်နိုင်တယ်လို့ဟာမတ်စ်အဖွဲ့ကတတိပေးပြောကြားနေတဲ့ကြားကပဲဒီထိုးစစ်ဆင်မှုတွေကိုဆက်လုပ်နေတာပါဂါဇာကရှိကြရာအရက်မှာတိုက်ပွဲတွေဖြစ်နေကြောင်းအစ္စရေးစစ်တပ်ကပြောကြားလိုက်ပြီးတော့စစ်သွေးကြွတွေဒါဇင်နဲ့ချီပြီးတော့တည်ဆုံခဲ့တယ်လို့ဆိုပါတယ်ကုလသမဂ္ဂလူ့အခွင့်အရေးယုံကတော့အစ္စရေးရဲ့ဒီစစ်ဆင်ရေးနဲ့အရက်သားတွေဘေးကင်းရာထွက်ခွာပေးဖို့အမိန့်ထုတ်ပြန်ထားတဲ့အပေါ်စိုးရိမ်ပူပန်မှုရှိကြောင်းဒီကနေ့ဇူလိုင်လ9ရက်နေ့မှာပြောကြားလိုက်ပါတယ်။ဘေးကင်းလုံခြုံမှုရှိစေရေးအတွက်ဒေသခံတွေဂါဇာမြို့အနောက်ဖက်ခြမ်းကိုပြောင်းရွှေ့ကြဖို့အစ္စရေးကပြီးခဲ့တဲ့ဇန်နဝါရီလနေ့မှာအမိန့်ထုတ်ခဲ့ပေမဲ့အဲ့ဒီလူတွေပြောင်းသွားတဲ့ဘက်မှာအစ္စရေးစစ်တပ်ကထိုးစစ်ဆင်တိုက်ခတ်မှုတွေပြုလုပ်ခဲ့တာပါ။ကာဇာမှာအပြစ်ခတ်ရရေးသဘောတူညီချက်ရနိုင်မှုဆစ်ဆက်ညီနာရေးမှုတွေအီဂျစ်မှာတွေးဆုံဆွေးနွေးနေကြတာမှာအမေရိကန်အရာရှိတွေလည်းအီဂျစ်ကိုရောက်ရှိနေကြောင်းသမ္မတအေဖျူရောကမနေ့တနေ့လာနေမှာပြောပါရရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1905နေပြီးတော့ထိုးလင့်ပေးနေပါခင
်ဗျာ VOA ရဲ့အင်္ဂါညထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်ရှမ်းပြည်မြောက်ပိုင်းမှာတန်အန်မျိုးသားလွတ်မြောက်ရေးတပ်မတော် TNL နဲ့ကိုကန်အဖွဲ့ MNDA ပါဝင်တဲ့ညီနောင်မမိတ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဆက်ဖြစ်နေပါတယ်ကြောင်မဲမြို့မှာတော့ပြီးခဲ့တဲ့ရက်ပိုင်းကလေကြောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးတွေပစ်ခတ်ခံခဲ့ရတဲ့အတွက်အဆောက်အုံတွေပြိုကျခဲ့ပြီးလူတွေထိခိုက်ဒေဆုံးခဲ့တယ်လို့စီးပွားရေးလုပ်ငန်းတွေရပ်ဆိုင်းထားရတဲ့အတွက်ကြောင့်လူတွေအတိဒုက္ခရောက်နေကြရတဲ့အကြောင်းဒေသခံတွေက AFP သတင်းဌာနကိုအခုလိုပြောပါဗျ။
အခုဆိုရင်ဖြစ်ဖြစ်ချင်းဆိုရင်တချို့ဆိုရင်အသက်နဲ့လူကြီးရတာလေ။စီးရီဆိုရင်ကျွန်တော်ဒီဆိုင်ကယ်စီးရီဆိုရင်တစ်တောင်းထိအောင်ဖြစ်သွားတယ်။တလီတာဘူး။ဟုတ်လားကျွန်တော်တို့အခုစားနေရိတ်ခါတွေဆိုနှစ်ဆတက်သွားတယ်ဗော။စီဆိုလဲဒီလိုပဲဘာမှအခုစိုင်းနေအောင်ပတ်စံရှိလို့တော့ငွေလို့မရတာရှိအခက်အခဲတွေတော့အများကြီးပဲဗျာတော့ပတ်စံလည်းမရှိရခါကြတော့တောင်းတောင်းကိုဒီစောက်ဖို့တောက်ဖို့ကြီးရဒုက္ခရောက်တယ်ဘုံတော့ပြန်ဆမယ်ဆိုရင်လည်းဘယ်တော့မှဒါကြီးကလုပ်ရပြန်ဖွင့်မှမသိဘူးအဲ့အချိန်မှာကျွန်တော်တို့မှလည်းအခက်အခဲရှိတယ်ဒါတူးတဲ့မဟုတ်ပါဘူးအကုန်လုံးပါပဲကျွန်တော်တစ်မျိုးလုံးပဲအခုကအရင်ပုံပြန်စိုးရင်နေတယ်ဆိုတော့ဒီစစ်ကြီးကဘယ်လောက်ထိကြာမလဲဆိုတော့ပဲစိုးရင်နေကြတာ
ဘုံကပထမဘဝကြတယ်ငါကလုံးဒီမှာကြတယ်ကြတော့ဒီနားမှာကလေးနှစ်ယောက်ဘုံမှန်တယ
်ဇွန်လ25ရက်နေ့ကစတင်လိုက်တဲ့ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေကိုတစ်တုံညာနှစ်ခွန်အပိုင်းနဲ့အဖြစ်ညီနောင်မဟာမိတ်တိုင်းသားလက်နက်ကိုင်အဖွဲ့တွေကကြေညာထားပါတယ်တရုတ်နိုင်ငံကဂျာဝင်စစ်ဆက်ပေးထားတဲ့အပြစ်ခက်ရက်စဲရေးပြက်ပြားသွားပြီးတဲ့နောက်တိုက်ပွဲတွေအခုလိုတကြော့ပြန်ပေါ်ပေါက်နေတာဖြစ်ပါတယ်ရှင်
တရုတ်ကကျောင်းဝင်ဆစ်ဆက်ပေးထားတဲ့အပြစ်အခက်ရက်စဲရေးပြပြသွားပြီးတဲ့နောက်တစ်တုံညာနှစ်ခွန်ဆစ်စင်ရေးတကြောပြန်တိုက်ပွဲတွေပြန်ဖြစ်ပွားလာနေတာပါတိုင်းဒီလိုတိုက်ပွဲတွေပြန်ဖြစ်လာတဲ့အတွက်မြန်မာစစ်ကောင်စီဟာနိုင်ငံရဲ့အရှိမြောက်ပိုင်းနဲ့အနောက်ဘက်ကမ်းရိုးတန်းတစ်လျှောက်စီးပွားရေးအရာအချက်အချာကြားတဲ့နေရာတွေကိုဆုံးရှုံးရခြင်းရှိနေတယ်လို့ Bangkok Post သတင်းစာမှာဖော်ပြထားပါတယ်။ရခိုင်ဘက်မှာဆိုရင်လည်းတန်တွဲဒေသတိုက်ပွဲတွေအတွင်းစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့အလောင်း400ကျော်နဲ့လက်နက်ခဲယံအများအများသိမ်းဆည်းရမိတယ်လို့ AAR ကတက်တော်ကထုတ်ပြန်ထားပါတယ်။တန်တွဲလေစိတ်အပါအဝင်တန်တွဲမြို့ဝင်းကျဲစစ်ကောင်စီတပ်စခန်းတွေနဲ့တရင်ဌာနချုပ်တွေကိုအေအေဘက်ကတိမ့်ပိုက်ရရှိထားပြီးတော့တန်တွဲမျိုးကိုတည်ယူဖို့လက်ကျန်စစ်ကောင်စီတရင်တစ်ခုပဲကြန့်ရှိတော့တယ်လို့လည်းထုတ်ပြန်ကြမှာပါရှိပါတယ်။ရှမ်းပြည်မြောက်ပိုင်းတရုတ်လာအိုနဲ့ထိုင်းနယ်စပ်မှာဆိုရင်လည်းတန်အမျိုးသားလွတ်မြောက်ရေးတပ် DNL ကိုကန် MNDAA အပါအဝင်ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေကြားလာရှိုးနဲ့ရတနာမြေးလို့ခေါ်တဲ့မိုးကုတ်မြို့တွေမှာတိုက်ပွဲတွေပြင်းထန်နေတာပါ။ ဒီလိုတိုက်ပွဲတွေတကြောပြန်ပြင်းထန်လာနေချိန်မှာပဲဒုတိယဗိုလ်ချုပ်မူကြီးစိုးဝင်ဦးဆောင်တဲ့အဖွဲ့ဟာတရုတ်နိုင်ငံရှင်တောင်းမြို့ကိုတွားရောက်ခဲ့ပြီးတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေကိုဆွေးနွေးခဲ့တယ်လို့စစ်ကောင်စီဘက်ကတင်ထုတ်ပြန်ထားပါတယ်မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီဖြစ်တဲ့ SCCM ရဲ့မေလာတွင်းကထုတ်ပြန်တဲ့အစီရင်ခံစာမှာတော့နိုင်ငံတွင်းမှာရှိတဲ့86ရာခိုင်နှုန်းသောမြို့နယ်တွေကိုစစ်ကောင်စီဘက်ကလက်လွတ်ဆုံးရှုံးလိုက်ရတယ်လို့ဖော်ပြထားပါတယ်ဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စောမင်းထွန်းကိုမှတ်ချက်ပေးဖို့တောင်းဆိုခဲ့ပေမဲ့တုတ်ပြန်မှုမရခဲ့ဘူးလို့ဘန်ကောက်ပို့စနင်းမှာဖော်ပြထားပါတယ်ရှင
်မြန်မာနိုင်ငံကတိုင်းဒေသနဲ့ကိုင်းအဖွဲ့အစည်းတွေဟာသူတို့ရဲ့စစ်အာဏာရှင်ဆန့်ကျင်ရေးတော်လှန်တိုက်ပွဲအတွက်ဝင်ငွေရှာတဲ့အနေနဲ့တရားမဝင်မူရစ်စည်းဝါးတွေတိုးမြင့်ထုတ်လုပ်ပြီးထိုင်းနိုင်ငံထဲကိုတင်သွင်းရောင်းချတာတွေပိုလုလာနေတယ်လို့ထိုင်းစစ်တပ်အကြီးတန်းအရာရှိတူကမနေ့ကပြောဆိုတာကိုဘန်ကောက်ဖို့စ်သတင်းစာကဖော်ပြထားပါတယ်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအနေနဲ့လက်နက်တွေဝယ်ယူဖို့နဲ့သူတို့ရဲ့တပ်ဖွဲ့ဝင်တွေကိုထောက်ပံ့ဖို့ငွေကြေးလိုအပ်နေတာဖြစ်တယ်လို့ဖာမွန်တပ်ဖွဲ့ဒုတိယအကြီးအကဲကပြောပါတယ်ဒီနှစ်ဗန်ဒါနှစ်အတွင်းမှာမက်သဖက်တမင်းစိတ်ကြွစီးပြား153တန်းတင်စီရမိထားပြီးတော့ဒါဟာပြီးခဲ့တဲ့နှစ်အခုလိုကာလအတွင်းတင်စီရမိတဲ့ပမာဏထက်42တန်းပိုများတာဖြစ်တယ်လို့လည်းပြောပါတယ်တစ်ချိန်တည်းမှာပဲဘင်းပြူ256ကီလိုဂရမ်နဲ့အိုက်စိတ်ကြွစီး1352ကီလိုဂရမ်ကိုလည်းတင်စီရမိတယ်လို့နေဆက်တကြောနှိမ့်နှင်းမှုတွေအတွင်းမှာတန်တရားရှိသူ348ခုဖမ်းဆီးနိုင်ခဲ့ပြီးတော့မူရစ်စေးမှောင်ခိုတင်သွင်းသူ29ဦးကိုတော့အသေးဖမ်းဆီးခဲ့တယ်လို့လည်းပြောပါဗျ။မြန်မာနေဆက်အနီးမှာထိုင်းနိုင်ငံမြောက်ပိုင်းကိုခိုးသွင်းဖို့လုပ်နေတဲ့စိတ်ကြွဆေးပြားတွေနောက်ထပ်တန်းနဲ့ချီရှိနေတယ်လို့ယူဆရကြောင်းလည်းဖာမွန်တပ်ဖွဲ့အကြီးအကဲကပြောထားပါဗျ။
အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားနယ်မြေပိုင်ဆိုင်မှုအငြင်းပွားနေတဲ့ကက်ရှမီးယားဒေသရဲ့တောင်ပိုင်းအိန္ဒိယထိန်းချုပ်နယ်မြေမှာစစ်ကားတစ်စီးခြုံခိုတိုက်ခိုက်ခံရလို့အိန္ဒိယစစ်သား၄ဦးသေဆုံးပြီးတော့6ဦးဒဏ်ရာရခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်အိန္ဒိယအုပ်ချုပ်မှုကိုစန့်ကျင်တော်လှန်နေတဲ့လက်နက်ကိုင်အဖွဲ့တွေကတိုက်ခိုက်တာလို့တန်တရားရှိပေမဲ့ဘယ်လက်နက်ကိုင်အဖွဲ့ကမှတော့အခုချိန်ထိသူတို့လက်ချက်အဖြစ်ပြောဆိုလာတာမရှိသေးပါဘူးအိန္ဒိယထိန်းချုပ်ထားတဲ့ကက်ရှမီးယားပြည်နယ်ကာတွားခရိုင်မှာစစ်တပ်ကပုံမှန်ကျင်းလည်နေတဲ့အချိန်တိုက်ခိုက်ခံရတာဖြစ်တယ်လို့ရဲအရာရှိတဦးကပြောပါရယ်။ဟီမဝင်တာဒေသမှာရှိတဲ့ကက်ရှမီးယားနယ်မြေကို1948ခုနှစ်ကစလို့အိန္ဒိယနဲ့ပါကစ္စတန်ကြားနှစ်ပိုင်းကွဲသွားခဲ့ပြီးတော့ဒေသတစ်ခုလုံးကိုသူတို့ပိုင်တဲ့နယ်မြေအဖြစ်နှစ်နိုင်ငံလုံးကလူလာနေကြတာဖြစ်ပါရယ်။ကက်ရှမီးယားနယ်မြေတစ်ခုလုံးကိုထိန်းချုပ်နိုင်မှုအတွက်ပါကစ္စတန်ဟာတောင်းကျမ်းသူတွေကိုလက်နက်တွေတပ်ဆင်ပေးပြီးတော့စစ်ရေးလေ့ကျင့်တာတွေလုပ်ပေးနေတယ်လို့အိန္ဒိယကဆွဆွဲတယ်လို့ပါကစ္စတန်ကလည်းဒါကိုညင်ပါတယ်။တနင်္ဂနွေနေ့ကစလို့အကြမ်းဖက်မှုတွေပြန်ဖြစ်လာတာမှတနင်္လာနေ့ကနှစ်ဖက်အပြန်အလှန်တိုက်ခိုက်မှုအတွင်ဂူဂမ်ခရိုင်မှာအိန္ဒိယစစ်သား2ဦးသေဆုံးပြီးတော့လက်နက်ကိုင်6ဦးသေဆုံးခဲ့ပါတယ်။အဲ့ဒီတနင်္လာနေ့အစောပိုင်းမှာပဲရာဂျိုရီခရိုင်ကစစ်စခန်းတစ်ခုကိုလည်းလက်နက်ကိုင်အဖွဲ့တွေကပြစ်ခတ်လို့စစ်သားတအုပ်တရားရခဲ့ပါသေးတယ်ရှင်နောက်ဆုံးရသတင်းတွေကိုမိုက်ကလင်းနဲ့အတူကျွန်မအလီမာတို့ကပြောပြပေးကြပါရှင်အခုဆက်ပြီးတော့ရန်ကုန်ကသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့ရှမ်းပြည်နယ်မြောက်ပိုင်းဘက်ကစစ်ရေးအခြေအနေကိုကြည့်ရအောင်ပါရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်နဲ့တပ် NDNL ပူးပေါင်းတပ်တွေအကြားတိုက်ပွဲပြင်းထန်နေပြီးတော့တနင်္လာနေ့နဲ့အင်္ဂါနေ့နှစ်ရက်အတွင်းမှာမိုးမိန်မြို့နယ်ကစစ်ကောင်စီတပ်စခန်း၄ခုကိုသိမ်းယူခဲ့ကြောင်း DNL ပြန်ကြားရေးတာဝန်ခံကပြောပါရယ်။ဒီချိန်ထဲမှာတော့လာရှိုးမြို့မှာစစ်ကောင်စီနဲ့ MNDAA ပူးပေါင်းတပ်တွေအကြားစစ်ရေးတင်းမာမှုတွေဆက်ရှိနေသလိုလာရှိုးကနေဆွန့်ခွာထွက်ပြေးကြရတဲ့စစ်ပေးဒုက္ခသည်တွေဟာလမ်းခီးမှာအခက်အခဲတွေရင်ဆိုင်နေကြရပါရယ်။ရန်ကုန်ကပေးပို့လာတဲ့ရှမ်းမြောက်ဒေသနောက်ဆုံးတိုက်ပွဲအတင်းကိုတော့ကိုစီသူပြောပြပေးပါရှင
်။ညောင်မဟာမိတ်တွေဦးဆောင်တဲ့တပ်တညာနှစ်ခုစစ်စင်ရီဒုတိယပိုင်းဟာဒီနေ့ဆိုရင်15ရက်ကြာမြင့်လာပြီးရှမ်းမြောက်ဒေသမှာစစ်ကောင်စီတပ်စခန်းတချို့ကို TNL တအံ့မျိုးသားလူမျိုးရေးတပ်ကထပ်မံသိမ်းယူတာတွေရှိတယ်လို့ရှေ့မြောက်တိုင်းစစ်ဌာနချုပ်အခြေဆိုင်ရာလာရှူမြို့ဟာလည်းကိုကန့် MNDAA ပူးပေါင်းတပ်တွေရဲ့စစ်ရေးရချင်းချောင်းမှုတွေဆက်လက်ရှိနေစေဖြစ်ပါတယ်။ဒီကနေ့မှာတော့နောင်ချိုမိုးကုတ်နဲ့မိုးမိတ်ဘတ်တွေမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးဒီနေ့အတွင်းမိုးမိတ်မြို့နယ်ကစစ်ကောင်စီတပ်စခန်း၄ခုကိုတည်ယူခဲ့ကြောင်း TNL ပြန်ကြားရေးတာဝန်ခံလူရည်ဦးက VOA ကိုပြောပါတယ
်။ဒီနေ့ဆက်တော့ဒီနောင်ချိုမြို့မှာဆိုရင်ဒီ6တုံးရ6ကတပ်စခန်းမှာတိုက်ပွဲတွေပြင်းထန်နေတယ်။နောင်ချိုမှာရှိတဲ့ဒီတိုက်ခေါ်တပ်စခန်းတွေမှာလည်းတိုက်ပွဲတွေပြင်းထန်စွာဖြစ်ပေါ်ပါတယ်။အဲ့ဒီမှာမုတ်ကုတ်ဘက်မှာဆိုရင်တော့ဒီ9မှာစက်ကမ်းမှာတိုက်ပွဲတွေပြင်းထန်နေပါတယ်။ အဒီနေ့မိုးမိတ်မှာဆိုရင်တော့ဒီစစ်ကောင်စီရဲ့တရက်တော်တပ်စခန်းကိုကျမတို့တင်ပိုင်နိုင်ခဲ့တယ်။မနေ့မှာဆိုရင်ဒီမိုးမိတ်မှာရှိတဲ့ဒီလက်ခုပ်ပင်လက်ခုပ်တန်းလက်ကြီးတပ်စခန်းတွေမှာကျမတို့တင်ပိုင်နိုင်ခဲ့တယ်။ဒါပြင်ကြောင်မဲခမရ
来週密码咯，是讲是真的MND不帮得加嘛，大部分不帮你的，特别加面那边批发的。今年嘛咯，大部分阿丹的人在那边，人家个大部分变成个的，看嘛呀，阿呀空虚呀，结果阿蛮爱不嘛咯，MND的在里收多比，牛不来嘛咯，实施你的讲，来週密码的乌个库路表白的。库阿拉老在今年了，今年咱们人家咯，木嘛咯变那咯，是的，咱们一开始都没去。 ยังไงอะคนหูมากมาเอ็มมันไอเอ็มมันไอตาวุ่นจีมาเราดูเอเป็นสู้เลยก็ใช่ใช่เนี่ยมาเราไม่เอาเราไม่ได้ล่าชัวร์ตาวุ่นจีมาเนาะชีโรชีเอเดมันก็คุยกันยังไงรู้ไหมที่มาปีเดียวเราปีนี้เราไม่มีเดียวเราเนาะมาตัวละเราตัวเราใหญ่ฉันเอาอินรู้เรามันไม่เอาแล้วนาจีกันจ้าลูกฉันเอาคงจะมาตัวชาวนาเราชีเอเดคู่ดีอยากกันง่ายอยากกันเลี้ยอยากกันคนนี้ก็คู่ดีคงจะมาเราดีใจรู้เดมาเราไม่เอา
ท่านครูทุกอย่างมาทัวร์ดิวลาชูซีจิการอไปท้าเสพจ้าเนี่ยเต็งที่บ้านมาลาชูกันเนี่ยแล้วนาจีเนี่ยพิกัดอะไรสิในจ้าเนี่ยเปลี่ยวอะไรแต่ในหลังเนี่ยมันนับไปมามีการพิจารณาพิจารณาลาชูกันเนี่ยทั่วขวากี่บาทเลยอันนี้ก็มันนี่มันนับไปชาวนาอีหลามาหน้ามือว่ากูเต็งเลยปีเดียวลาชูก็ทั่วหลายการีกูตัวนายจะพัฒนาเป็นไปท้าเกิดจ้าเต็งช่องดูตัวจะเล่าหาเปลี่ยนเล่ลายจ้ากูรันจงดูเกี่ยวกับตัวอุกาเปลี่ยวอะไร
มันเนี่ยทั้งเรื่องน้องเลยไอ้เนี่ยตัววัดเนี่ยเลยอ่ะดิตัววัดเราโต้โมงจะโมงเหมือนเดิมเลยไอ้เนี่ยโต้โมงจะโมงดีโมงจะโมงอันเราเหมือนเดิมเลยมันเนี่ยเรามันทัดได้ไหมเนี่ยน้องมันยาวใช่ไหมวะเอาคู่แฟนว่าเต็งนั่นเราไอ้เนี่ยเอาที่มาเที่ยวคู่ไหนจะตัวเราทราบอยู่เปลี่ยนตัวไปเลยอันนี้ก็น้องมึงกูเต็งอยู่ไรใช่ไหมสิ่งของสิ่งก็ที่จังก็ปุ่งเจ้าได้ขนาดนี้สิ่งละมากูส่วนใหญ่จะเอาเหตุการณ์รีทั่วขวากุญแจมี
ဒီနေ့တို့တပတ်ကြတိုက်ပွဲအတွင်းမှာတော့အရသား30ဦးခန့်ရှိကြောင်းလဲဒေသခံတွေကပြောပါတယ်ဖျူနေနဲ့30ဦးရေအတွက်တရားစုံစမ်းလို့မရသေးပါဘူးဒီအနယ်လေးကတော့ရှမ်းမြောက်ဒေသတိုက်ပွဲနှစ်ပတ်တာကာလအတွင်းအရသား50ခန့်တိစုံခဲ့ပြီးထိခိုက်ဒဏ်ရာရသူ69ဦးခန့်ရှိကြောင်းသတင်းထုတ်ပြန်ထားပါတယ်လာရှုပ်တိုက်ပွဲနှစ်ပတ်သက်ပြီး
MND ကသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးခင်ဗျာရှမ်းပြည်နယ်မြောက်ပိုင်းမိုးမိတ်မြို့ကစစ်ကောင်စီတပ်စခန်း၄ခုကိုတန်းDNLA ပူးပေါင်းတပ်တွေသိမ်းပိုက်နိုင်ခဲ့တဲ့သတင်းကိုစီသူပြောပြပေးခဲ့တာပါအခုဆက်ပြီးတော့စကိုင်းတိုင်းဘက်မှာစစ်ကောင်စီဘက်ကစစ်သား စူးဆောင်းနေတဲ့အခြေအနေကိုဆက်ပြီးတော့ပြောပြပေးပါမယ်။စကိုင်းတိုင်းမုံရွာမြို့မှာစစ်မှုထမ်းဥပဒေအရအမျိုးသမီးတွေကိုပါစတင်စူးဆောင်းနေပြီလို့ဒေသခံတချို့ကဗီဒီယိုကိုပြောပါရတယ်။ဒါအပြင်အပတ်စဉ်အလိုက်စစ်သားတစ်စူးဆောင်းနေရမှာလူငယ်တွေကိုအတင်းအဓမ္မဖမ်းဆီးခေါ်ဆောင်ခံနေရတယ်လို့လည်းဆိုပါရတယ်။မုံရွာမြို့မှာစစ်ကောင်စီဘက်ကစစ်သားတစ်စူးဆောင်းနေတဲ့အခြေအနေသတင်းပေးပို့ချက်ကိုအခြ
Lungay luay re shi re mi ta zu ne e ni go. Si kong si ba ka nya ta kong yan chen yao la pi ro pan si kho sao na re shi ni re lu. De ta khan pi du re ka VOA go pyo pya ba re. Yekwa o cho ye mu ne si kong si apwe re ka. Lungay luay re toa la ni re chen lan ku la ma pan si ra re le shi ni pi ro. Ari te ma amyo tami re le apan khan ya ra go dwe ya re lu. De ta khan ta u ga pyo pya ba re.
เองน้องดูดีอาเสียดาลุลูบาลุลุเนี่ยบ่ยังญาติพ่นมาพ่นไปแล้วเนี่ยพ่นให้พ่นให้ดูแล้วพ่นไปแล้วแกเนี่ยเบาบางแล้วลูกก็ขนาดเนี่ยเราไม่ติดผู้อ่ะรู้ลูกเนี่ยดูดีแล้วตาช่องซวยอ่ะอะคู่ตัดเลยเว้ย 60 เลยเนาะ 60
เงินกระดิ่งอยู่จับจ้าเรียวสายเงินเนี่ยตัวอะไรตัวมันเชื่อมั่นกันก็เสียดีดีตรงมาบ้าหูเลยส่วนเงินเนี่ยจะไปลงมีเอาขายได้ขอดอนอะคู่ลุงมิวมองยามิวมาเนี่ยแบบเชื่อมต่อเสมอทั้งหมดด้วยในนี้มาไล่แล้วมีดอกอาร์มาพันสี่ข้อสองนี่เลยส่วนเดี๋ยวถ้าแค่นี้เปลี่ยนสมุนเนี่ยปัตตาลุโรสิ่งของสีเบกัดเรียนจะจงเดียทุกอย่างน่ามีสีเดียวเสมอทั้งหมดด้วยลูซูซาวนาโก้ทั้งรอในเรื่องเนี่ยตลาดมิวบอกยักษ์กว่าเดี๋ยวมาพันสี Pansi Kantayare Turigo, Midazu Winiga, Dwabido told you Vimele, Jan Luma Babu, Tiabare.
Mingle Lingal of Bani. Tangaria and Vigre Conello of Mingle, Neo Radari. And you are buying out on Nasa Bangoni and the Sage of Tiago Session of the Sea. I thought you were all aware, anybody like you to Tom Vivoya. I do not take an exam.
ဘာယူကြီးကနေရတွေပါတွေပါသူတို့စီရင်အင်းပေါ်တော့ကိုင်းစရာပါရှိတယ်ပေါ့အဲ့လိုပဲသူတို့ပြောတယ်လို့ပြောတယ်သူတို့ကာယကရှင်မိပါတွေကပေါ့လေတနတ်တော်မကိုင်းအောင်ပေါ့အဲ့လိုတော့ပြောတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလမှာအတီးပြုခဲ့တဲ့စစ်မှုထမ်းဥပဒေမှာအသက် 17နှစ်ကနေ20ခွနှစ်အတွင်းအမျိုးသမီးတွေကစစ်မှုထမ်းရမှာဖြစ်ပါတယ်ပညာရှင်ဖြစ်ခဲ့တယ်ဆိုရင်အသက် 35နှစ်အထိအကျုံးဝင်နေဆိုပြီးတော့သတ်မှတ်ထားတာပါ
အခုမုံရွာမြို့မှာစစ်မှုထမ်းတတိယအတုပ်လူစုနေတဲ့အထက်မှာတော့အမျိုးသမီးတွေလည်းပါဝင်နေတယ်လို့ပြောကြပေမဲ့အတီးပြုတ်နိုင်မှုခက်ခဲနေပါတယ်လို့ဒေသခံလူငယ်တူကလည်းပြောပါတယ်အခုမျိုးကမချားသေးဘူးဗျမချားသေးဆိုတာလည်းအခုမုံရွာကအိမ်ကိုဝင်ဝင်ပြီးကုတ်တာတွေတော့ရှိရပေါ့ဗျာအဲ့လိုမျိုးပဲရှိရကျန်တာကတော့မချားသေးဘူးဗျဘာမှမဝင်ခန်းတာတွေတော့ရှိရ
အဲ့ဒါရမြန်ထဲမလားတော့မပြောတော့ဝယ်ရတယ်အားတော့မတိကြဘူးကွနော်အခုအမြန်စစ်တင်တဲ့အပတ်စဉ်9ကနေစပြီးတော့အမျိုးသမီးတွေကိုခေါ်ယူမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်စိုးရိမ်နေတဲ့သူတွေလည်းရှိနေပါတယ်မြန်မာနိုင်ငံတဝန်းပြည်နယ်နဲ့တိုင်းအလိုက်စစ်မှုထမ်းမှုအတွက်စုဆောင်းခံရတဲ့လူငယ်တွေကိုပြီးခဲ့တဲ့မေလာထဲမှာစစ်တင်တဲ့ကြောင်16ခုကိုအစုလိုက်ခွဲပြီးတော့ပို့ဆောင် ထားပါတယ်ရှင်
မုံရမျိုးပမာစစ်မှုထမ်းမှုခေါ်ဆောင်ခံရသူတွေတဲ့အမျိုးသမီးတချို့ပါဝင်လာတဲ့အကြောင်းမဆုမပြောပြပေးခဲ့တာပါအခုတခါတော့ဘဏ်ဝင်ဆောင်မှုလုပ်ငန်းတွေနဲ့ပတ်သက်တဲ့သတင်းကိုနှာစင်ရပါမယ်ပုဂ္ဂလိကဘဏ်လုပ်ငန်းရှင်တွေကိုအေဂျင့်မြေရောင်းဝယ်ရေးတတ်မှတ်ချက်ချိုးဖောက်မှုတွေနဲ့ပြီးခဲ့တဲ့ရက်ပိုင်းအတွင်းစစ်ကောင်စီကဖမ်းဆီးစစ်ဆေးတာတွေရှိခဲ့ပြီးနောက်ပိုင်းအများပြည်သူအတွက်ဘဏ်ဝင်ဆောင်မှုလုပ်ငန်းတွေအကန့်အသတ်တွေကြီးမားလာပါတယ်ငွေအလုံးရေထုတ်ယူမှာကိုဘန်တွေဘက်ကစိုးရိမ်နေတဲ့အတွက်ကန့်သက်ချက်တွေပုံမပြုတ်လာတာဖြစ်တယ်လို့ဘန်သုံးဆွဲသူတချို့ကတုံ့တက်ကြပါတယ်ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုစုံဝင်းလိုင်ကပြောပြမှာပါရှင
်ပြည်တွင်းပုဂ္ဂလိကဘန်တွေမှာငွေအလွဲပြောင်းပမာဏကိုရှော့ချကန့်သက်လိုက်ပြီးလူစီကားရအချက်အချာနေရာတွေကလွဲလို့ဘန်ကွဲအများစုရဲ့ငွေထုတ်ဆက် ATM တွေကိုလည်းပိတ်ထားလိုက်ပါတယ်အကန့်အသတ်မရှိထုတ်ယူလို့ရတဲ့special account လို့ခေါ်တဲ့စစ်ကောင်စီလက်ထက်မှာအသစ်ဖွင့်ခိုင်းထားတဲ့ငွေစည်းရင်းတွေကနေအခုဆိုရင်တရက်ကိုကျပ်10သိန်းပဲအလွဲပြောင်းလုပ်ယူလို့ရတော့တယ်လို့ငွေအပ်ထားသူတချို့က VOA ကိုပြောပါတယ်ငွေသားအလွဲကိုထုတ်ယူလို့ရတဲ့ ATM set တွေကိုလည်းဘဏ်တွေကပိတ်ထားလိုက်ပါတယ်ဒါကြောင့်ငွေအနှဲငယ်ထုတ်ဖို့တောင်အဆင်မပြေတာကြောင့်ဘဏ်တွေအပေါ်မှာယုံကြည်မှုနည်းလာကြောင်းရန်ကုန်ဒေသခံတဦးကပြောပါတယ်
ပါရ ATM ဆက်တရားလည်းတိတ်ပြီးတော့လေးထုတ်လာအဆင်မပြေတော့ခါကြတော့ ATM နဲ့တိတ်မထုတ်ဖြစ်တော့ပဲနဲ့အပြင်မှာလည်းထုတ်ကံများတယ်ဒီပြီးဆိုလည်းဒီပြီးထုတ်တဲ့ဆိုင်ကြီးမှာပဲအဲ့လိုပဲထုတ်ကံများတယ်ပြီးတော့နောက်ပိုင်းတော့ဘဏ်နဲ့တိတ်အပ်တော့ငွေမအပ်ဖြစ်တော့ဘူးကျဟိုအမှားလို့ကတော့ညှော်လေးနေဆိုတာတောင်းနဲ့ကြောက်တော့ဆက်ဆက်ဆက်ဖြစ်နေတာပေါ့နော်ဘာမှလည်းညှော်လို့လို့မရဘူးအဲကိုညှော်လေးကိုညှော်လေးချက်ကတမျိုးဖြစ်လာရတဲ့တမျိုးဖြစ်နေကြတာဟုတ်အဲ့တော့
ကမ္ဘောဇာ KPZ ရဲ့ဝန်ဆောင်မှုဌာနကတော့သူတို့အနေနဲ့ဘန်ကွဲတွေရဲ့ငွေလက်ကျန်အပေါ်မူတည်ပြီးဆုံးဖြတ်ကြောင်းအမည်မဖော်လိုတဲ့ဝန်ထမ်းတဦးကအခုလိုတုံ့ပြန်ရှင်းပြပါတယ
်ဘန်ဆောင်တဲ့ဘဏ်မှာထုတ်တာကြတော့ဘဏ်ရကတော့သူတို့ရဲ့လက်ကျန် currency လေးတွေပေါ်မှာမူတည်ပြီးတော့အထုတ်ပေးရအောင်ဖြစ်တဲ့အတွက်လေဘဏ်မှာတော့တစ်ချက်တော့မေးပြီးတော့ထုတ်ပေးပါရှင့်ဒီမှာတော့ပုံမှန်နောက်ရေးကတ်တာမျိုးတော့မရှိထားပါဘူးတချို့ဆက်လေးတွေကကြတော့ line မကောင်းနေရရင်ငွေလေးတွေကုန်နေရလေးအဲ့လိုလေးဆိုရင်တော့ထုတ်ဖို့အဆင်မပြေနေပါရှင့
်ရန်ကုန်မန္တလေးမြို့ကြီးတွေမှာပဲကြံတဲ့မြို့ကဘဏ်ကွဲတွေပါအခုလိုငွေထုတ်ငွေလဲပမာဏကိုကန့်တတ်လာတာပါနေမှာရှိတဲ့ဘဏ်ရဲ့ဝန်ဆောင်မှုဌာနကတော့လောလောဆယ်မှာငွေသားကိုစေသိမ့်မဲ့ထုတ်ပေးကြောင်းအမည်မဖော်လိုတဲ့ဝန်ထမ်းတဦးကအခုလိုပြောပါတယ
်။ဒီလိုဆိုလို့ရှိရင်ဆက်ပါဆိုရှင်တော့ဒီစေသိမ့်လို့ထုတ်ပေးရတာကိုပေါ့အခုကဒီဟာလက်ထဲမှာနေကြည့်ရလို့ပါပေါ့။ဒီလိုကိုအကျဉ်းဆက်တဲ့ပုံပြတာတော့မဟုတ်ပါဘူး။ဒီညာရဲ့လွန်မှာထုတ်ပေးတယ်လို့ပေါ့။ပေါင်းကြည့်ရအောင်ပါဟုတ်။သူများလေးကြားသလိုမျိုးတွေကိုလည်းအကျဉ်းဆက်တဲ့ပုံပြတာတမျိုးဘလောက်ထုတ်ရလို့မဟုတ်ဘူး။ဒီဒီရပါမှာပဲ။ဒီလိုကိုလက်ထဲထဲနေကြည့်ရအောင်ပါဟုတ်။ဒီဒီရသားကအသာဣတိရရုပ်တူတာပဲပေါ့မယ်ဟုတ်ကဲ့။
special account လို့ခေါ်တဲ့အာဏာသိမ်းပြီးနောက်ပိုင်းအသစ်ထပ်ဖွင့်ရတဲ့ငွေစုစည်းရင်းတွေကနေငွေလွှဲပြောင်းမယ်ဆိုရင်ကျပ်သိန်း100တဲ့မပူဖို့ပို့မယ်ဆိုရင်လဲ ငွေစင်းနဲ့ပဲလွဲကြဖို့ဘဟုဘဏ်ကမကြသေးခင်ကထုတ်ပြန်ထားပါတယ်။ဒါပေမဲ့တကယ်တမ်းဘဏ်ဒီမှာငွေသွားထုတ်မယ်ဆိုရင်တရက်ကိုကျပ်10သိန်းပဲအများဆုံးထုတ်ပေးနေတာဖြစ်ပါတယ်ခင်ဗျာ
။ဘဏ်ဝန်ဆောင်မှုလုပ်ငန်းတွေမှာအကန့်အသတ်တွေရှိနေတဲ့တဲ့င်းကိုဇော်ဝင်းလိုက်ပြောပြပေးခဲ့တာပါရှင်။ဒီအင်္ဂါညအတွက်နောက်ဆုံးရတဲ့င်းပြပုချက်တွေကတော့ဒီလောက်ပါပဲရှင်။အခုတော့နိုင်ငံတကာတဲ့င်းဆောင်မတစ်ခုကိုတင်ပြပေးပါမယ်။မြောက်အတ္တလန္တစ်စီရေးမဟာမိတ်အဖွဲ့ကအသစ်တိုးချဲ့ဖွဲ့စည်းလိုက်တဲ့အဖွဲ့ဝင်တွေအပါအဝင်နေတိုးမဟာမိတ်အဖွဲ့ခေါင်းဆောင်တွေကိုဒီကနေ့သမ္မတဂျိုးဘိုင်ဒန်ဝါရှင်တန်မြို့တော်မှာကြိုဆိုတွေ့ဆုံပါတယ်။ယူကရိန်းနိုင်ငံရဲ့ရှေ့ရေးကာကွယ်ရေးအတွက်ကူညီဖို့ရည်ရွယ်ချင်ပါတဲ့ထိပ်သီးဆွေးနွေးပွဲဖြစ်ပြီးတော့လေးလာသူတချို့ကတော့တကယ်လို့လာမယ့် November ရွေးကောက်ပွဲမှာသမ္မတဂျိုးဘိုင်ဒန်ရှုံးနိမ့်ပြီးတော့ Donald Trump တက်လာခဲ့ရင်လည်းယူကရိန်းနဲ့ပတ်သက်လို့မပြောင်းလဲနိုင်အောင်ကာကွယ်နိုင်မယ့်အစီအစဉ်တွေရွေးဆွဲဖို့ဆိုပြီးတော့ရှုမြင်ထားကြပါတယ်။ရွေးကောက်ပွဲမှာသမ္မတဂျိုးဘိုင်ဒန်ရဲ့ရှေ့ရေးအလားအလာမရေမယာဖြစ်နေတဲ့ဆိုပြီးစိုးရိမ်မှုနဲ့ဝေဖန်ပြောဆိုမှုတချို့ရှိနေချိန်မှာပဲနေတိုးထိပ်သီးညီလာခံဝါရှင်တန်မြို့တော်မှာကျင်းပတာပါ။ VOA သတင်းတော်အန်နီတာဘာဝါရဲ့သတင်းပေးပို့ချက်ကိုတော့ဦးသိမ့်ထိုင်ဦးကပြောပြပါလိမ့်မယ်ရှင်
။ညတနာတိတ်စီရင်မမိတ်နေတိုးဖွဲ့ဤနေနဲ့အကြီးမားဆုံးရင်ဆိုင်နေရတဲ့မိကွန်းကယူကရိန်းဟာဒီစစ်ပွဲကိုဘလောက်ကြာကြာတောက်ခံနိုင်မလဲဆိုတာပေါ့။တစ်ချိန်တည်းမှာပဲအမေရိကန်ပြည်သူတွေအတွက်ယူကရိန်းစစ်ပွဲကိုခိုင်မာတဆိုင်မမထောက်ခံခဲ့တဲ့သမ္မတဘိုင်ဒန်နဲ့ပတ်သက်လို့စိုးရိမ်မိကွန်းထုတ်စရာတွေပေါ်လာနေပါတယ်။နေတို့ဖွဲ့ဝင်နေကြမှာလဲတိတ်တဆိတ်စိုးရိမ်နေရတဲ့ကိစ္စတခုဖြစ်လာပါတယ်။အသက်80နှစ်အရွယ်ရှိပြီဖြစ်တဲ့သမ္မတဂျိုးဘိုင်ဒန်ဟာပြီးခဲ့တဲ့လသမ္မတလောင်းစကားစစ်တိုးပွဲမှာခက်ခဲခဲရှင်ပြန်ခဲ့ရတဲ့ဆိုပြီးဝေဖန်ပြောဆိုရာတွေကိုခံနေရပါတယ်။ဒါပေမဲ့သမ္မတရွေးကောက်ပွဲမှာမဖြစ်မနေဆက်ပြိုင်မယ်လို့သူကပြောနေပါလေ။အခုလိုဝါရှင်တန်အမေရိကန်နိုင်ငံရေးဥဆောင်မှုပိုင်းမေယာမှုနဲ့အကြောင်းထလာတာတွေကနေတိုးမာမိတ်အဖွဲ့အတွက်စိုးရိမ်စရာဖြစ်နေသလားမိကွန်းထုတ်မှုတွေလည်းရှိလာပါလေ။မနေ့ကအင်ဗီရောသတင်းစာရှင်းလင်းပွဲမှာတော့အင်ဗီရောပြောခွင့်ရဂျွန်ကာပီကဒီလိုစိုးရိမ်မှုတွေရှိမရှိမိကွန်းကိုညှင်းပယ်ဖြေဆိုသွားပါလေ
။ We're not picking up any signs of that from our allies at all, quite the contrary.
ကျွန်တော်တို့မဟာမိတ်တွေဘက်ကဒီလိုပြောဆိုတာမျိုးကျွန်တော်တို့လုံးဝမထွေပါဘူးစန့်ကျင်ဘဲလို့တော့ပြောရမှာပါဒီထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့ကျွန်တော်တို့နဲ့သူတို့အကြားဆွေးနွေးမှုတွေမှာသူတို့ဘက်ကစိတ်လှုပ်ရှားဝမ်းသာနေကြပါတယ်ယူကရိန်းကိုကူညီရေးနဲ့ပတ်သက်လို့ဖြစ်နိုင်ခြေတွေကိုဆွေးနွေးကြပြီးသူတို့အနေနဲ့စိတ်လှုပ်ရှားဝမ်းသာနေကြတာပ
ါလေးလာစမ်းစစ်သူတွေကတော့အမေရိကန်နိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့နေတိုးမာမိတ်အဖွဲ့တွေကြားမှာအမှန်တကယ်စိုးရိမ်မှုတွေရှိနေတယ်လို့မြင်ပါတယ်ဒါပေမဲ့အမေရိကန်ပြည်တွင်းရေးမှာဝေရောက်ဆွတ်ဖက်တာမျိုးမဖြစ်အောင်အထူးသတိထားနေတယ်လို့ပြောကြပါတယ်။ Rice တက္ကသိုလ်ကနိုင်ငံရေးသူတွေသည် Richard Store ကအခုလိုပြောပါတယ
်။ I think there is a concern in NATO
NATO အဖွဲ့အနေနဲ့စိုးရိမ်မှုတွေရှိတယ်လို့ကျွန်တော်ထင်ပါတယ်။ NATO မဟာမိတ်အဖွဲ့ခေါင်းဆောင်တွေဟာ Joe Biden ကိုကြိုက်ချင်မှကြိုက်ပါလိမ့်မယ်။ဒါပေမဲ့လည်း Trump မဆိုးရလက်ထက်ကိုပြန်ကြည့်မယ်ဆိုရင် NATO အဖွဲ့ကိုဆန့်ကျင်ခဲ့တာတချို့တွေ့ရမှာပါ။ယူယူသားသားပြောရရင်နေတိုးအဖွဲ့ဝင်အာလုံးနီးပါးကဘိုင်ဒန်ကိုကြိုက်ကြပါတယ်။ဒါကဘိုင်ဒန်ကိုထောက်ခံကြတယ်လို့ပြောတာမျိုးမဟုတ်ပါဘူး။ဒါပေမဲ့ထရမ့်လက်ထက်ကလုတ်ကန်ခဲ့တာတွေကိုကြည့်ရင်နေတိုးအပေါ်ချင်းချောက်တာမျိုးတွေတောင်ရှိခဲ့တာကိုလည်းတွေ့ရမှာပါ။ဒါကိုသူတို့တရားဝင်လူသိရှင်ကြားထုတ်မပြောကျင်ကြတာကအမေရိကန်ရွေးကောက်ပွဲမှာဝင်ပြီးဆွတ်ဖက်တယ်လို့ဖြစ်မှာဆိုလို့ပါ။ဒီလိုမဖြစ်အောင်သူတို့ရှောင်ကြပါတယ
်။နေတိုးမာမိတ်အဖွဲ့ဝင်တွေအတွင်းမှာလည်းနောက်ထပ်အချောင်းထလာတဲ့သဘောထားခွဲလွဲမှုတခုရှိနေပါတယ်။ဟန်ဂရီနိုင်ငံကလက်ရဆွေးရောက်ခေါင်းဆောင်ဝန်ကြီးချုပ်ပီတာအော်ဗန်ကမကြာသေးခင်ကပဲရုရှားသမ္မတဗလာဒီမီယာပူတင်စီကိုတွားရောက်တွေ့ဆုံခဲ့ပါတယ်။သူကတော့သူ့ကိုယ်သူရံဖက်တွေချာမှဆက်သွယ်ညှိနှိုင်းမှုတရားခင်ပေးဖို့လို့ပြောပါတယ်။အခုထိပ်သီးညီလာခံမှနေတိုးအဖွဲ့ဝင်နိုင်ငံ32နိုင်ငံကယူကရိန်းကာကွယ်ရေးဆက်သွယ်ညှိနှိုင်းပေးနေတဲ့အမေရိကန်ပြည်ထောင်စုရဲ့အခန့်ကဏ္ဍတာဝန်တွေကိုလွှဲပြောင်းရယူမှာဖြစ်ပါတယ်။ဟန်ဂရီဝန်ကြီးချုပ်ပီတာအော်ဗန်ကအခုလိုပြောပါတယ်။
Wir haben schon einmal sehr gut geht die Schwelle voran.
Figure in der Nickwema, Simmet ဖြစ်ပွားနေတဲ့အခွဲတွေကြားမှာနှစ်ဖက်စလုံးနဲ့ပြောရဲဆိုရဲတဲ့နိုင်ငံနဲ့တဲ့နဲ့တော့တာတွေ့ရမှာပါ။ဟန်ဂရီနိုင်ငံကအဲ့ဒီနိုင်ငံနည်းနည်းတည်းကတခုပါ။
အခုထိပ်သီးညီလာခံအတွင်းမှာယူကရိန်းစစ်ပွဲနဲ့ပတ်သက်လို့ထူးထူးခြားခြားမထင်မှတ်တဲ့အပြောင်းအလဲတွေတော့ပေါ်လာမဲ့ပုံမရှိပါဘူး။ရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းဟာဆွေးနွေးဖို့တောင်းဆိုထားတဲ့ချက်တွေနဲ့ပတ်သက်လို့အစင်သက်မဖြစ်သေးဘူးလို့ပြောဆိုနေပါတယ်ရုရှားသိမ်းပိတ်ထားတဲ့နယ်မြေ၄နေရာကယူကရိန်းတပ်တွေဆုပ်ပေးရမယ်ဆိုပြီးရုရှားဘက်ကတောင်းဆိုနေပါတယ်ယူကရိန်းကတော့သူ့ရဲ့ချုပ်ချပိုင်းနယ်မြေပအဝင်နေရာအလုံးအတွက်ငြိမ်းချမ်းရေးကိုလိုချင်တယ်လို့ပြောဆိုနေပါတယ် အခုဝါရှင်တန်မြို့တော်နေတိုထေသည့်ညီလာခံမှာယူကရိန်းသမ္မတဗလာဒီမီယာဇလန်စကီလက်တယောက်မှာဖြစ်ပြီးသူ့ရဲ့ရည်တည်ချက်ကိုထောက်ခံလာဖို့တောင်းအပ်ပြီးပြောဆိုမှာဖြစ်သလိုနောက်နာဂတ်မှာယူကရိန်းနိုင်ငံနေတိုမှမိတ်ဖွဲ့ဝင်နိုင်ငံဖြစ်ရေးကိစ္စကိုလည်းဆွေးနွေးပြောဆိုမှုရှိကြောင်းပါခင်ဗျာ
ယူကရိန်းအရေးသမ္မတဗိုက်ဒန်ရှင်ရင်းနဲ့နေတိုညီလာခံအကြောင်းပြောပြပေးထားတဲ့သတင်းဆောင်ပါကတော့ဦးသိန်းထိုင်ဦးကပြောပြပေးခဲ့တာပါရှင်
VOA American တဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရရပါရှင
်။မင်္ဂလာနေ့စမှာတော်တာရှင်များရှင်။ VOA American တဲ့2024ခုနှစ်ဇူလိုင်လ9ရက်အင်္ဂါညတိုင်းထုတ်လွှင့်ပေးနေကြမြန်မာဘာသာအစီအစဉ်တွေကိုတော့ည9:00နာရီကနေ10:00နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့အင်္ဂါညတိုင်းတက်ဆက်ပေးနေကြဖြစ်တဲ့မြေကြီးရောစာအစီအစဉ်မြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်နဲ့ကမ္ဘာတစ်လွှားခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါဒီလိုအပတ်စဉ်အစီအစဉ်တွေကိုမထုတ်လွှင့်ပေးခင်မှာတော့အရင်ဆုံးမြေကြီးရောစာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါစကိုင်းတိုင်းဒေတာကာကွယ်ရေးတပ်ဖွဲ့ PDF တွေကသူတို့စိုးမိုးထားတဲ့ဒေတာတွေအတွင်းမှာရှိကြတဲ့စစ်တပ်ခရိုနီနဲ့ဒေတာအာဏာပိုင်တွေတင်ဆက်ထားတဲ့စိုက်ပျိုးမြေတွေကိုမူလပိုင်ရှင်တွေလက်ထဲပြန်လည်အနှံ့ရေးစစ်ဆင်ဆောင်ရွက်နေပါတယ်ဒီအကြောင်းကိုခင်မောင်စိုးမင်းကအခုတစ်ပတ်ရဲ့မြေကြီးဩစာအစီအစဉ်ကနေတင်ဆက်ပေးထားပါတယ်ရှင်
နိုင်ငံမှာစစ်တပ်အစိုးရဝန်ကြီးချုပ်ဗိုလ်ချုပ်သိန်းစိန်တဖြစ်လဲ2010ခုနှစ်ဦးသိန်းစိန်အရသာအစိုးရခေတ်ကနေဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ရွေးကောက်ခံအစိုးရတလျှောက်လုံးစစ်တပ်တွေစစ်အရာရှိတွေခရိုနီတွေနဲ့ဒေသအာဏာပိုင်တွေအထမသိမ်းယူထားတဲ့စိုက်ပျိုးမြေတွေပြန်လည်ရရှိရေးတောင်းဆိုတဲ့တောင်သူလယ်သမားလှုပ်ရှားမှုတွေရှိခဲ့ပါတယ်ဒါပေမဲ့လည်း2021ဖေဖော်ဝါရီလဇန်စစ်အာဏာသိမ်းပြီးနောက်ပိုင်းမူလပိုင်ရှင်တောင်သူလယ်သမားတွေမှာမိမိတို့ရဲ့စိုက်ပျိုးမြေတွေပြန်လည်ရရှိရေးလှုပ်ရှားခွင့်တွေဆုံးရှုံးခဲ့ပါတယ်အဲ့ဒီအစားစစ်ကောင်စီအစိုးရကိုရရလက်နဲ့ဆွဲကန်ပြီးတော်လန်ရတဲ့အထက်မှာအညာဒေသကတောင်သူလယ်သမားတွေကအဓိကနေရာမှာပါဝင်ခဲ့ပါတယ်အဲ့ဒီလိုနဲ့စကိုင်းတိုင်းအပါအဝင်အထက်အညာဒေသမှာဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေကိုဖွဲ့စည်းလှုပ်ရှားလာကြပြီးနယ်မြေစိုးမိုးမှုတွေလည်းရရှိလာခဲ့ကြပါတယ်။ဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေစိုးမိုးနယ်မြေတွေအတွင်းမှာပညာရေးကျန်းမာရေးကိစ္စတွေကိုလှုပ်ဆောင်ခဲ့ကြသလိုစစ်တပ်ခရိုနီနဲ့ဒေသအာဏာပိုင်တွေအာရမသိမ်းယူခဲ့ကြတဲ့စိုက်ပျိုးမြေတွေကိုမူလပိုင်ရှင်တောင်သူလယ်သမားတွေလက်ထက်ပြန်လည်ပေးအပ်ဖို့အတွက်အစဉ်စဉ်ဆောင်ရွက်နေတာတွေလည်းတွေ့ရပါတယ်။ဒီလိုအခြေအနေတွေကိုအခုအခါဒေသကာကွယ်ရေးတပ်ဖွဲ့ PDF ခေါင်းဆောင်တဦးလည်းဖြစ်စကိုင်းတိုင်းဒေသကြီးကဏီမျိုးနယ်ရွေးကောက်ခံလွတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဦးထွန်းထွန်းဝင်းကဒီရပိုင်းတွေအတွင်းသူတို့ဖြည့်ရှင်းပေးနေတာတွေကိုအခုလိုပြောပြပါဗျ
။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီတပတ်အတွက်မှာပဲကျွန်တော်တို့မြို့နယ်အုပ်ချုပ်ရေးအဖွဲ့တွေကမြို့နယ်ပါအဖဖိတ်လို့ပေါ့နိုင်ငံအနေနဲ့ဖိတ်လို့အဲဒီချုပ်ကိစ္စတွေကိုကျွန်တော်တို့ဖြည့်ရှင်းပေးရတာဆိုတော့တေချာပေါ့အငင်းပွားမှုမရှိတဲ့တင်းစည်းခံမေးရာတွေဒီပြန်လဲဆွန့်လွတ်နေတာဗောတောင်သူတွေကိုစနစ်တကျပေါ့အချိုးကျပေါ့လူနေအိမ်တွေရှိသွားပြီဆိုလို့ရှိရင်လည်းလူနေအိမ်တွေဖယ်ထုတ်ပြီးတော့ကျန်တဲ့နေရာတွေအချိုးကျပြန်ပြီးတော့မြို့နယ်ပါအဖကဥဆောင်ပြီးတော့ဒီလဲရမြေဥတွေတိုင်းပေါ့နော်ပြန်ပြီးတော့ဆွန့်လွတ်တာရှိတယ်နောက်တစ်ချက်ကတော့စစ်တပ်ကတင်ထားတဲ့မြေတွေနောက်ပြီးတော့ဒီကရိုနီတွေတော့တဆက်ရကွန်မြူနတီတွေစောက်လို့ကိုတင်ထားတဲ့မြေအဲ့လိုမြေတွေကတော့မြို့နယ်အုပ်ချုပ်ရေးအဖွဲ့တွေကနေပြီးတော့ပါအဖပေါ့နော်စီမံခန့်ခွဲနေတယ်စီမံခန့်ခွဲနေတယ်ဆိုတာကလည်းဒီအလွယ်ဆုံးအစိတ်ပိုင်းတွေကိုစပြီးတော့စီမံခန့်ခွဲတာပေါ့နော်မြေယာပြဿနာတော်တော်ရှုပ်ထွေးတာဦးကြားထဲမှာကြားနာနေတယ်ပေါ့နော်ဒီလိုတော့တာပေါ့အဲဒါအဆင်ပြေချုံးမှုစီတဲ့နီးပေါ့အဲ့ဒီနီးကိုမကျန်သုံးဘူးဆိုလို့ရှိရင်ဒီတွဲချုံမှုတွေအများကြီးရှိနိုင်တယ်နင်းနာသူတွေကနင်းနာသွားနိုင်တယ်ပေါ့နော်ဒီကြားထဲမှာမပြေလည်သေးတဲ့အမှုတွေလည်းရှိပါတယ်ညွန့်နယ်အုပ်ချုပ်ရေးအဖွဲ့ပေါ့ပအားဖတွေကလည်းပြန်လဲဆွန့်လွတ်နေတယ်ပြန်လဲပြီးတော့တောင်းသူတွေစီကိုစနစ်တကျကွန်ဆင့်ပြီးတော့ပြန်လဲပေးအပ်တာတွေလုပ်တယ်။တချို့ကုမ္ပဏီတင်းစီထားတဲ့မြေတွေပေါ့တပ်သိမ်းထားတဲ့မြေတွေပေါ့ဆွန့်လွတ်ဖို့ပြန်လဲဆွန့်လွတ်ဖို့လုပ်နေရင်းနဲ့ထောက်ထားပြည်စုံတဲ့မြေတွေကိုတော့ယာယီလုစားကွန်ပေးလိုက်တာပေါ့။နောက်တစ်ချိန်မှာပြဿနာတိုက်ရှင်လဲဖြေလို့ရအောင်ပေါ့။နှစ်နှစ်လုစားကွန်တော့၃နှစ်လုစားကွန်တော့ဒါမျိုးလေးတွေယာယီပြန်လဲဆွန့်လွတ်တာတွေတော့လုပ်နေတယ်ဒေတာတွေအမျိုးမျိုးရှိတာဆိုတော့ခါကျဒေတာတစ်မျိုးနဲ့တစ်မျိုးတော့တစ်ခုနဲ့တစ်ခုတော့မတူကြအောင်တချို့နေရာမျိုးတွေတချို့ဒေတာမျိုးတွေတော့အဲ့ဒီလိုစစ်တပ်ကတင်ထားတဲ့မြေတွေခရိုနီတွေတင်ထားတဲ့မြေတွေကိုတော့တော်လိုင်းအဖွဲ့အစည်းတွေယာယီအချိန်ခါစိုက်ကူးတာလို့ဒါမျိုးတွေလောက်တာတော့တွေ့ရတယ် သမီးရောပြဿနာအင်မတန်မှရှုပ်ထွေးတာ။ဘာလို့ဆိုအမားရောနေရှိနိုင်လဲ။အချို့ကကြတော့ယာယီကိုမစွန့်လို့ဘူးဖွဲ့စည်းရပဲထိန်းသိမ်းထားတယ်။အထူးကလေယာမီပြဿနာကတော့အလင်းစလူမဆုံးဖြတ်မိဖို့လိုပါတယ်။ဒီကရဲမှာမပြေလည်သေးတဲ့အမှုတွေလည်းရှိပါတယ
်။အလားတူမကွေးတိုင်းအေယာဝတီမြစ်အနောက်ဖက်ဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေစိုးမိုးထားတဲ့နယ်မြေတချို့မှာလည်းစစ်ကောင်စီတပ်ဖွဲ့တွေစစ်ဗိုလ်ချုပ်တွေခရိုနီတွေနဲ့နယ်မြေခံအာဏာပိုင်တွေအာရမသိမ်းယူခဲ့တဲ့စိုက်ပျိုးမြေတွေကိုမူလားပိုင်ရှင်တောင်သူလယ်သမားတွေလက်ထက်ပြန်လည်ပေးအပ်ရေးစတင်ဆောင်ရွက်နေပြီလို့သိရပါတယ်။ကယားပြည်နယ်ဒေသအခေါ်ကင်းနီဒေသမှာတော့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးတပ်ဖွဲ့တွေကသူတို့ထိန်းချုပ်ထားတဲ့နယ်မြေတွေမှာအရင်စစ်ကောင်စီတပ်ဖွဲ့တွေစစ်ဗိုလ်ချုပ်တွေခရိုနီတွေနဲ့နယ်မြေခံအာဏာပိုင်တွေအာရမသိမ်းယူခဲ့တဲ့စိုက်ပျိုးမြေတွေကိုမူလပိုင်ရှင်တောင်သူလယ်သမားတွေလက်ထက်ကိုပြန်ပေးရေးအစီအစဉ်တွေရှိပေမဲ့မူလပိုင်ရှင်တောင်သူလယ်သမားတွေကိုယ်တိုင်ကစစ်ပြေးဒုက္ခသည်တွေဖြစ်ကုန်ကြတာတချို့လဲစစ်ကောင်စီလေကြောင်းရန်ကြောက်ရွံ့ပြီးပြန်လဲစိုက်ပျိုးကျင်စိတ်မရှိကြသေးပါဘူး။ဒီလိုအခြေအနေတွေကြောင့်မူလပိုင်ရှင်တွေကိုအချိန်ယူပြန်လဲစီစဉ်ရမှာဖြစ်သလိုအဲ့ဒီမြေတွေပေါ်မှာကရင်နီတိုင်းရင်းသားတော်လှန်ရေးတပ်ဖွဲ့တွေကတိုက်ရိုက်ခါအတွေ့စိုက်ပျိုးနေကြပါတယ်။ဒါနဲ့ပတ်သက်ပြီးကရင်နီဒေသမှာစစ်အတွင်းလူမှုအကူအညီတွေလုပ်ကင်ပေးနေတဲ့ကျေးလက်မြေပရာဟိတအဖွဲ့ရဲ့ဦးဆောင်သူတဦးဖြစ်တဲ့ကိုဇော်မင်းထိုက်ကအခုလိုပြောပါတယ်
အခုကတော့ကျွန်တော်တို့ကင်းနီပြည်မှာဘယ်လိုရှိလဲဆိုတော့အရင်တော့ကဝင်ကြီးဌာနတော့เนาะစစ်ကောင်စီတွေတင်ထားတဲ့အဲ့ဒီလဲမြေတွေကိုဆိုလို့ရှိရင်ကျွန်တော်တို့တော်လိုင်းရေးအဖွဲ့တွေကပြန်ပြီးတင်နိုင်တယ်ပေါ့เนาะတင်ပြီးတော့သူတို့ကတန်းပြီးတော့မူလပိုင်ရှင်တန်းဆိုတာမပေးနိုင်တယ်ဘာလို့ဆိုတော့လက်တလို့အခြေအနေကြတော့ဒီစစ်ရေးကတစ်ဖက်ဝမ်းရေးကတစ်ဖက်ဒီရဲမေရဲပေါ်ဒီမှာဖြည့်ရှင်းနေရတယ်အဲ့ဒီလိုဖြည့်ရှင်းနေတဲ့အတွေ့ဒေါ်လန်ကြီးကကြာလာတာနဲ့အမျှလူသူတန်းသူကလည်းအရင်နဲ့ဆိုင်အများကြီးကိုနေတော့ပေါ့နော်ရဲမေရဲပေါ်တွေကလက်ရှိဆိုလို့ရှိရင်သူတို့ရဲ့တိုင်းရင်တက်ဖွဲ့အတွက်ဒီရိတ်ခါအတွက်ကိုစပါးတွေသူတို့ကိုယ်တိုင်စိုက်ပြီးတော့စိုက်ပြုတ်နေတာတွေရှိတယ်အဲ့လိုအခုဆိုလို့ရှိရင်အချို့နေရာဆိုလို့ရှိရင်ရိတ်သိမ်းသွားပြီပေါ့နော်ဒီလိုအချိန်နေဒေါ်လန်ကြီးကာလအတွေ့မှာတော့သူတို့ကမူလပိုင်ရှင်လက်ထဲမှာပြန်ပြီးတော့ပေးနိုင်အောင်မဟုတ်သေးဘူး။ဘာဖြစ်လို့ပေးနိုင်အောင်မဟုတ်သေးဘူးတုံးဆိုတော့ပြည်သူလည်းဒီချိန်မှာကြက်တဲ့တယ်။အဲဒီတော်လန်ကြီးအဖွဲ့ဆိုတာလည်းကြက်တဲ့တယ်။ကြက်တဲ့တာချင်းအတူတူအသက်ပေးပြီးတော့ဒီတိုက်ပွဲဝင်နေတဲ့ရဲမေရဲဘော်တွေကအရှိတမ်းမှာလက်နဲ့ဘလောက်ပဲရှိရှိကြည်ကြံဘလောက်ပဲရှိရှိအာဟာရမရှိလို့ရှိရင်တိုက်ပွဲတစ်ပွဲဆိုတာဖော်ဆောင်လို့မရဘူး။အဲ့ဒီအတွက်သူတို့အတွက်စံတို့စီတို့ဆိုတာအရေးကြီးတယ်ဒီစံဖြစ်ဖို့အရေးဆိုတာကစပားနေပြီးမှဖြစ်တာဖြစ်တဲ့အတွက်အချို့မြေတွေကိုတို့ကစပားစိုက်ပြုတ်ပြီးတော့ဒီလိုပြန်ပြီးတော့လှုပ်ဆောင်နေရရှိတယ်ပေါ့နော်ဒီလေယာမြေတွေကအချိန်တန်တော့ဘသူလေယာမြေကဥမာဥဖြူပဲဖြစ်ဖြစ်ဥမဲပဲဖြစ်ဖြစ်ပေါ့နော်တော်လန်ရေးပြီးသွားရင်တော့ဒါတွေကအလုံးပြန်ပေးဖို့အစီအစဉ်ရှိပါတယ်ဗျာ
ချင်းပြည်နယ်မှာတော့စစ်တပ်တွေသိမ်းယူခဲ့တဲ့စိုက်ပျိုးမြေတွေတခြားဒေသလောက်မများပေမဲ့လက်နက်ကင်တော်လိုင်းရေးတပ်ဖွဲ့တွေကနယ်မြေစိုးမိုးမှုအတော်ရထားတဲ့အတွက်ကြောင့်အခုအခါမှာတောင်ယာလုပ်ငန်းတွေဖွံ့ဖြိုးအောင်စတင်ဆောင်ရွက်နေပြီလို့သိရပါတယ်။မြန်မာနိုင်ငံမှာစစ်အာဏာရှင်အဆက်ဆက်စစ်တပ်ခရိုနီနဲ့ဒေသအာဏာပိုင်တွေကအကြောင်းအမျိုးမျိုးပြပြီးမူလပိုင်ရှင်လယ်သမားတွေစီကနေစိုက်ပျိုးမြေတွေအများအပြားအာရမသိမ်းယူခဲ့ကြပါတယ်။တောင်သူလယ်သမားတွေကိုယ်တိုင်ကလည်းထွန်တုံးတိုက်ပွဲဆင်နွှဲတာအပါအဝင်သူတို့နီးသူတို့ဟန်နဲ့စိုက်ပျိုးမြေတွေပြန်လည်ရရှိရေးလှုပ်ဆောင်ခဲ့ကြပေမဲ့အောင်မြင်မှုနေပါပြီးအများအဖြစ်ကဖမ်းဆီးတာခံခဲ့ကြရပါတယ်။အလားတူမြို့ကြီးပြကြီးတွေအနီးအထူးသဖြင့်ရန်ကုန်မြို့နယ်နန္ဒမိတ်ချင်းထိစပ်နေတဲ့လယ်ကွင်းတွေကိုလည်းစစ်မှုနယ်မြေတိုးချဲ့တည်ဆောက်ဖို့ဆိုပြီးသက်ဆိုင်ရာစစ်အာဏာပိုင်တွေနဲ့ပူးပေါင်းပြီးအိုးအိမ်ဦးစီးဌာနကတဆင့်သိမ်းယူခဲ့တာတွေလည်းရှိပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုသိမ်းယူထားတဲ့လေခွက်တွေကိုတကယ်တမ်းစက်မှုနယ်မြေတိဆောက်တာမဟုတ်ပဲခရိုနီတွေကအိမ်ဝိုင်းတွေအကွက်ချပြီးရောင်းစားခဲ့ကြပါတယ်။တောင်သူလယ်သမားအရေးလှုပ်ရှားသူတွေကလွှတ်တော်ကတဆင့်ဆောင်ရွက်ခဲ့တာတွေရှိပေမဲ့တကယ်တမ်းသိမ်းယူမြေတွေကိုပြန်လည်ဆွတ်လွတ်တဲ့အခါမှာတော့နယ်မြေခံစစ်အာဏာပိုင်တွေအပိုင်းကအမျိုးမျိုးကြံ့ကြအောင်လုပ်တာတွေရှိတဲ့အတွေ့ထင်သလောက်မအောင်မြင်ခဲ့ပါဘူး။ဒါအပြင်ဒေသအသီးသီးမှာသိန်းစည်းမြေတွေကဧကသိန်းနဲ့ချီပြီးရှိတဲ့အတွက်စည်ရင်းစရားတွေကလည်းတစ်ဖက်နဲ့တစ်ဖက်တစ်ဖွဲ့နဲ့တစ်ဖွဲ့တူညီကြခြင်းမရှိကြပါဘူးခင်ဗျာ
စစ်တပ်နဲ့ခရိုနီတွေတင်ထားတဲ့လယ်တွေကိုမူလပိုင်ရှင်တွေလက်ထဲပြန်နိုင်မှု PDF အဖွဲ့တွေဆောင်ရွက်နေတဲ့အကြောင်းမြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမင်းကတင်ဆက်ပေးခဲ့တာပါအခုတော့မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနိုင်ရှင်ချက်အစီအစဉ်အလှည့်ပါ 2021 ခုနှစ်အာနာသိမ့်မှုအပြီးဆုံးရှုံးမှုကြီးမားစွာနဲ့ကြုံတွေ့နေရတဲ့စစ်ကောင်စီဟာရွှေဒန်းစစ်မြေနယ်ပြင်မှာပြန်လည်အစားထိုးဖို့အတွက်စစ်မှုရန်ဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်။ဒီပြဋ္ဌာန်းချက်အပြီးမှာပဲလူငယ်တော်တော်များများကိုအတင်းအဓမ္မဖမ်းဆီးခေရာနဲ့ပတ်သက်ပြီးတော့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေပြီးတော့ဟောက်စာကတင်ဆက်ပေးထားပါရရှင
်2021ခုနှစ်အာနာသိမ့်အပြီးမှာမြန်မာပြည်သွင်းစစ်တပ်လျှောက်တိုင်းရင်းသားလက်နက်ကင်များနဲ့ပြည်သူ့ကာကွယ်ရေးတပ်တွေရဲ့တွန်းလှန်စစ်ကြောင်းအာနာသိမ့်စစ်ကောင်စီဟာအကြဆုံးမြတ်စွာနဲ့ရင်ဆိုင်နေရပြီးတော့တပ်စခန်းတွေလည်းများစွာဆုံးရှုံးနေရပါတယ်တပ်စခန်းတွေနဲ့စစ်အင်အားတွေဆုံးရှုံးနေတဲ့စစ်ကောင်စီဟာမဖြစ်မနေစစ်မှုထမ်းရမယ့်ဥပဒေကိုထုတ်ပြန်ခဲ့သလိုချက်ချင်းပဲစစ်မှုထမ်းအစ်စ်တွေကိုခေါ်ယူပြီးအာရမဖမ်းဆီးတင်ဒန်းပေးပြီးတော့ရှေ့တန်းစစ်မြေနပြင်တွေကိုပို့ဆောင်ပေးနေတာတွေရှိနေပါတယ်။ဒီလိုအသင်းအာရမပြည်သွင်းစစ်မှာအတုံးပြုတ်စစ်မှုထမ်းဥပဒေပြတ်ထန်လိုက်တဲ့အပေါ်မှာတရားလွှတ်တော်ရှင်းနေဦးကြီးမြင့်နဲ့တွေ့ဆုံမေးမြန်းထားပါတယ
်။အများကြီးဆိုရင်တော့ဒီကိစ္စကတနိုင်ငံနဲ့တနိုင်ငံစစ်ဖြစ်မှလုံးဝလည်းကိစ္စလေးလေးကိုယ်စားကိုပြည်သူပြည်သားချင်းကိုစစ်ပြန်တိုက်ခိုင်းတဲ့ဟာဆိုတော့အတိအကျဆိုတာမရှိတော့ဘူးနိုင်ငံတကာကလည်းအဲ့လိုလုပ်တဲ့ဟာတခုမှမရှိဘူးနော်ကိုပြည်သူပြည်သားချင်းကိုပြန်တိုက်ဖို့စစ်မှုထမ်းဥပဒေပြဋ္ဌာန်းတယ်ဆိုတာလုံးဝမရှိပါဘူးပြီးတော့လည်းဘဲခစ်ဆက်ဆက်မှာဘဲမှမပြဋ္ဌာန်းခဲ့ပါဘူးခွဆာဘလာကမန်ပြဋ္ဌာန်းမှုဦးနေဝင်လည်းပြဋ္ဌာန်းမှုဦးတန်းရွှေလည်းပြဋ္ဌာန်းမှုတော့အတိမပြူဘူးပေါ့ဦးတန်းရွှေကြတော့နော်အဲ့လိုလုပ်ခဲ့တာပေါ့အဲ့တော့စစ်မှုထမ်းဥပဒေအကျိုးဆက်ကဘာဖြစ်လဲဆိုတဲ့ခါကျတော့တစ်ကဒီစစ်တပ်ကြီးတစ်သက်ထထောင်လို့ဖြစ်တာပေါ့။ဟောတလောက်9000နှုန်းနဲ့9000နှုန်းနဲ့သူတို့ကစုသွားမယ်ဆိုတဲ့အခါကျတော့တနစ်ကို6000ရှိမယ်လေ။6000ဆိုရင်စစ်တပ်ကြီးတစ်သက်ထထောင်တာပေါ့။ထထောင်တာပေါ့။အဲ့ဒီသူ့ရဲ့ဟိုဟွာပေါ့ပစ္စည်းကိရိယာတွေလစာတွေနာသေဆုံးတန်ရတာတွေဈေးကူရတာတွေစရှိမယ်။အဲ့ဒါတွေနဲ့တွက်လိုက်မယ်ဆိုလို့ရှိရင်အတိုက်ပြည်ဟာစီးပွားရေးကအလိုလိုအမှားကျနေတဲ့အခါမှာပိုးဆိုးသွားမယ်။ဒါကျွန်တော်အစိုးရကြီးကပြောခဲ့တယ်တိကျတဲ့ချက်ကအရွယ်ရောက်တဲ့ကလေးတွေ16နှစ်က30ကအရွယ်ရောက်တဲ့လူငယ်တွေကြောင့်မလို့ကွန်ထရိုးလုပ်မှုစွန်အားကြီးဖြစ်သွားတယ်။အကုန်လုံးကြောက်လန့်ထွက်ပြေးနေကြတယ်အခု။အဲ့လိုမျိုးတွေရှိတယ်။တော့အလုပ်ရှင်တွေမှလည်းမတည်ပြင်းနေဖြစ်တယ်။အဲတော့နိုင်ငံတကာမှလည်းပဲအဲ့ဒီဗမာတွေရဲ့ဗမာပြည်ရဲ့ဒုက္ခတွေကိုသူတို့ကပါဝင်ပြီးခံရသလိုဖြစ်တယ်။လူတွေစုပြုံပြေးလာတဲ့ခါကျ။ဒါသူတို့ကပြန်ဖန်ဖို့ပြန်ဖန်ဖို့ပြီးတော့ဒီဘက်ကလည်းစိတ်မှုအတင်းပြန်တန်းခိုင်းအဲ့လိုဖြစ်တယ်။အဲ့တော့အဲ့ဒီဟာကိုသူကဘယ်အတွက်တော့ဒီရပီသုံးတာလေဆိုတဲ့အခါကျတော့အဓိကကပါလဲဆိုတော့တစ်ကရွေးကောက်ပွဲအတွက်ပဲရွေးကောက်ပွဲလုံမှာ2025ထဲမှာရွေးကောက်ပွဲလုံမှာဖြစ်တဲ့အနေနဲ့လုံမှာယူကရိန်းမှာရုရှားလုတ်သွားသလိုယူကရိန်းတိတ်တဲ့နယ်တွေကိုလုတ်သလိုတရက်နဲ့ချိန်ပြီးတော့မဖြစ်ဖြစ်တဲ့အနေနဲ့လုတ်သွားမှာအဲလေးပုံတစ်ပုံလည်းယူမယ်ပြီးတော့အမင်းအောင်လည်းတပါရလုံမယ်အဲ့ဒီလမ်းနဲ့သူတို့နောက်ဆုံးထွက်ပါအဲ့ဒီလမ်းနဲ့ထွက်မှာအဲ့ဒီအတွက်ကသူကအဲ့ဒီဟာလည်းအဓိကပဲနောက်တစ်ခါတစ်ချက်ကပါလဲဆိုတော့လုံးဝစစ်တပ်ကပြိုကွဲသွားလုံးဝစစ်သားတွေကဆက်လက်တိုက်ချင်တော့အဲ့လိုဖြစ်သွားပြီတခါကျတော့စစ်သားကမရှိတော့ဘူးအဲ့ခါမှာအကြီးပေါ်ရိုင်းဂျာတောင်ထွက်ပြာရိုင်းဂျာတောင်ပြန်ပြီးတော့အမေဟွာပြေးပါမယ်ဟိုတိုင်းရင်းသားပြေးပါမယ်ဆိုစီးယုံပြီးစစ်တပ်ပြန်ထည့်ရတဲ့ဘဝတွေရောက်သွားတယ်ရိုင်းဂျာတောင်စုရတယ်ဗျာကဲပြီးရောကုန်ပြီစစ်သားကလုံးဝမရှိတော့ဘူးအဲ့ခါမှာခုဘလို့ဖြစ်နေဆိုတော့အတိအိမ်ပေါ်တက်ဆိုလမ်းတွေဆွဲအတင်းဆွဲအဲ့လိုမျိုးအဲ့ဒါအဲ့ဒီအထိရောက်သွားပြီဥပဒေနဲ့အညီလုံးဝမဟုတ်တော့ဘူးဥပဒေနဲ့အညီဆိုတာဘာလဲလို့မေးလို့ရှိရင်အဲ့စစ်မှုထမ်းဥပဒေကတရားဝင်တာမဝင်တာထားလေ तू က de facto government ဖြစ်တဲ့ကြောင့်မလို့ तू ထုတ်တယ်မိန်တော်လိုက်နာနေရအောင်ပါပဲလေအဲ့တော့ तू ကအကာအကွယ်လည်းပြန်ပေးရမယ်လေတစ်ဖက်ကလည်းပဲအဲ့ဒါကတော့နေဥပဒေနဲ့အကာအကွယ်ပေးရတာနေဥပဒေခုထိထုတ်မပေးဘာလို့ဆိုရင်အကာအကွယ်ပေးရမှာဆိုလို့ကိုပြည်သူလူထုမှာဘလို့ဖြစ်နေတယ်ဆိုလို့ရှိရင်စစ်မှုထမ်းဥပဒေကြောင့်မလို့ထွက်ပြေးရင်ပြေးမပြေးရင်တော်လိုင်းတက်တဲ့ဝင်တိုက်အဲ့လိုမှတော်လိုင်းတက်တဲ့မှဝင်မတိုက်ဘူးဆိုလို့ရှိရင်အဲ့လမ်းအလွယ်လိုမရှိတော့ဘူးအဲ့ရုရှားကယူကရိန်းကိုနိုင်စရာလည်းအကြောင်းမရှိဘူးအနိုင်နဲ့ခံမှာမဟုတ်ဘူးနောက်နိုင်ငံเนาะနိုင်မှာမဟုတ်ဘူးသူလုံမပါမှာပဲအာဖဂန်နစ္စတန်တော့ဆုတ်ရတာပဲတကယ်အင်အားကြီးပါတယ်ဆိုတဲ့နိုင်ငံကြီးတွေကအာဖဂန်နစ္စတန်မှာဆုတ်ရတာလေဆုတ်ရတယ်လေခင်ဗျာလေတပ်သမိုင်းရှိတာပဲဗီယက်နမ်မှာဆုတ်ရတယ်လေဒါယူကရိန်းကိုခင်ဗျဝါစားမယ်ဆိုလို့ကတော့ခင်ဗျယူကရိန်းဘိုက်ထေးကတန်ချောင်းတွေထွက်လာပြီးတော့အဲ့ဝါစားတဲ့ကောင်ခင်ဗျဘိုက်ပေါက်မှာပဲเนาะယူကရိန်းဟာဘယ်တော့မှတိုင်းတစ်ပါးကျုံပြားမဖြစ်ဘူးအဖြစ်လဲမတူတမ်းပြည်သားတွေမျိုးကဘာကြီးရတယ်အဖြစ်မကောင်ဒါကြောင့်လို့ကျွန်တော်တို့စိုးရိမ်စရာမရှိဘူးတိကျက်ကတော့ယူကရိန်းကိုရုရှားကများနိုင်သွားခဲ့တယ်ဆိုတဲ့ question ကကျွန်တော်ကတော့မဘောပေါက်ထင်တယ် ပေါ်ပေါက်မှာကျွန်တော်တို့နိုင်ငံပေါ်မှာအဲ့ဒါဘာလဲဆိုတော့ကျွန်တော်တို့နိုင်ငံစီးရီးယားလို့ဖြစ်နိုင်တဲ့အခြေအနေအောက်မှာအငွေ့ရဲ့ငွေတွေရှိတယ်အဲ့ဒါဘာလဲဆိုတော့ဒီတိုင်ဝမ်စစ်ပွဲဖြစ်လာရင်လည်းကျွန်တော်တို့ကနဲ့အဲ့ဒါလည်းဆိုက်တာပဲတိကျကနော်အဲ့ဒါမှတကယ် immediate cause ပဲအဲ့ဒါနောက်တစ်ချက်ကဘာလဲဆိုတော့တရုတ်ဩဇာကံပဲပြောပြောတရုတ်ရဲ့ဟာလက်ဝေကံပြောမလားမိတ်ဆွေပြောမလားကျွန်တော်တို့ဝါရဲ့ညီနောင်သုံးဘွယ်ရှိတယ်လीနောက်တစ်ခါဟလာအဲ့ဒီလေးဘွယ်လောက်ကအသေးပဲတူကအတေဟိုတော့ဟိုတော့အေးရတော့ထားအောင်ကျန်တဲ့ကိုးကံရဲ့နော်အဲခုနကဝါရဲ့နောက်တစ်ခါဟလာအဲ့ဒီပလောင်ရဲ့တင်နေတော့အဲ့ဓာဒီကတော့သူတို့အသေးပဲအဲ့တော့အဲ့လေးဘွယ်လောက်မှာငါးဘွယ်လောက်မှာတေယုတ်ကလည်းအသေးကိုင်းထားတာသူ့ဩဇာအရင်ကြီးတယ်အဲ့ဒီခါမှာခင်ဗျာဒါပေါ့ပေါ်တော့တွက်လို့မရK3 K4 ကလည်းစစ်နိုင်ထားတာပြည်သူတရားလုံးကထောက်ခံထားတာဟိုလေးဘွယ်ကလည်းတရုတ်ကအသေးပဲအကုန်ပေးထားတာသူ့တပ်တွေပါဝင်လာလို့ရတယ်အခုတော့ဝင်မတကယ်ကဲလုပ်နေသေးတယ်စီးတွေပြအဲ့ဒီအန်ဒီကြီးကတော့အလွန်ကြီးတယ်ယူကရိန်းနဲ့တောင်ပိုကြီးတယ်လို့ကျွန်တော်ကတော့ဒီလိုကြိုးပြီးတော့ကျွန်တော်ဟိုဟိုပါပေါ့ဗျာဆိုအယုံးရလွန်တာတော့မဟုတ်ဘူးဒါလည်းပဲကျွန်တော်မြင်နေတယ်လို့ကျွန်တော်ဒီလိုတော့စပြောခြင်းတယ်ပေါ့လေ
မြန်မာပြည်သက်စစ်ကစစ်မှုထမ်းဥပဒေနဲ့ရုရှားနဲ့ယူကရိန်းရေးတွေကိုတရားလွှတ်တော်ရှင်းနေဦးကြီးမြတ်ကတုံ့တက်ပေးသွားတာပဲဖြစ်ပါတယ်နောက်တစ်ပတ်အစီအစဉ်မှာဘယ်လိုတွေပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်းစားပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ
ပြည်သူတွေကြားဆိုရင်ကြားဖြစ်နေရတဲ့စစ်မှုထမ်းဥပဒေအကြောင်းယူကရိန်းညမှာနိုင်ရှင်ချက်အစီအစဉ်မှာဟောင်းစားကတင်ဆက်ပေးခဲ့တာပါရှင်အခုတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မှအစီအစဉ်ကိုအလှည့်ပေးကြရအောင်ပါသမ္မတဂျိုးဘိုင်ဒန်နဲ့ပတ်သက်လို့သူ့အသက်အရွယ်နဲ့ဥဆောင်နိုင်စွမ်းအပေါ်စိုးရိမ်မှုတွေတိုးလာနေပြီးရွေးကောက်ပွဲမှာဆက်မပြိုင်သင့်ဘူးဆိုပြီးတော့ပြောဆိုတာတွေရှိလာနေပါတယ်။လာမယ့်သတင်းပတ်ဟာသမ္မတဘိုင်ဒန်အတွက်အရေးကြီးပြီးတော့ရွေးကောက်ပွဲအပေါ်တက်ရောက်မှုတွေရှိနိုင်တဲ့သတင်းပတ်အဖြစ်သတ်မှတ်ထားပါတယ်။သမ္မတဘိုင်ဒန်ရဲ့လုပ်ဖော်ကင်ဘတ်အများအပြားကတော့ Democratic Party အတွင်းမဲဆန္ဒရှင်တွေရဲ့စိုးရိမ်မှုကိုအတိအမှတ်ပြုတယ်ဆိုရင်တော့သူ့အပေါ်ဆက်ပြီးတော့ထောက်ခံနေစေဖြစ်ပါတယ်။ VOA သတင်းတော် Veronica Belzares Iglesias သတင်းပေးပို့ထားတာကိုတော့ဦးသိန်းထောက်ကပြောပြမှာပါရှင
်။ဖီလာတာဖီယာပြည်နယ်ကဖျားချောင်းတစ်ခုမှာသူ့ကိုရင်းနှီးနှီးထောက်ခံအားပေးတဲ့သူတွေကိုသမ္မတဂျိုးဘိုင်ဒန်တရင်းတွင်နေကတွေးဆောင်ပါလေသူလုံးနိုင်ခဲ့တဲ့အောင်မြင်မှုတွေကိုရှင်းလင်းပြောပြပါလေမကြာသေးခင်ကသဗ္ဗလောင်းစကားစီတိုးပွဲပြီးသူ့ရဲ့အသက်ရွယ်နဲ့ဥဆောင်နိုင်စွမ်းပေါ်မှာစိုးရိမ်မှုတွေလဲမဲဆန္ဒရှင်တွေကြားတိုးလာနေပါလေဒါပေမဲ့လည်းသဗ္ဗဘိုင်ဒန်ကတော့ရွေးကောက်ပွဲမှာမဖြစ်မနေရှင်ပြိုင်မှုတတ်ထိတ်တန်ချထားတာကိုအခိုင်အမာထပ်လောင်းပြောပါလေ ABC ရုပ်သံသတင်းတောက် George Stephanopoulos နဲ့တောက်ကြနေကတည်တံ့တွေးဆောင်မိမြန်ကမ်းမှာသူရဲ့ရည်တည်ချက်ကိုသမ္မတဘိုင်ဒန်ကအခုလိုထပ်ပြောသွားပါပြီ
I don't think anybody's more qualified to be president or win this race than
ဒီသမ္မတရွေးကောက်ပွဲမှာကျွန်တော်ထက်ပိုပြီးအရေးချင်းပြည့်မီတဲ့သူမရှိဘူးလို့ကျွန်တော်ထင်ပါတယ
်သမ္မတဘိုင်ဒန်အနေနဲ့သူ့ရဲ့လုပ်ဖို့ကံပဲ့တွေကြားမှာထောက်ခံမှုချစ်ချင်းပြည့်ပြည့်ရည်တည်စေဖြစ်ပါတယ်ဒါပေမဲ့လည်းမဲဆန္ဒရှင်တွေကြားမှာသူနဲ့ပတ်သက်လို့စိုးရိမ်မှုတွေတိုးလာနေတာကိုလည်းအတိအမှန်ပြုကြပါတယ်ဒီမိုကရက်ထက်လွှတ်တော်မှာ Chris Murphy ကတင်းငွေတွေက CNN ရုပ်သံမှာအခုလိုပြောပါတယ်
not questions about his character or his decency
သူရဲ့အကျင့်စရိုက်သူရဲ့တည်ကြည်မှုယဉ်ကျေးမှုဘဝတခြားသူကြိုးပမ်းတိုက်ပွဲဝင်ခဲ့တာတွေဒါတွေကိုမေးခွန်းထုတ်เสียမှာရှိပါဘူးဒါပေမဲ့လည်းမေးခွန်းထုတ်ရမှာကအရင်ကအသက်အရွယ်နဲ့ဂျိုးဘိုင်ဒန်ဟိုသိရလားဆိုတာပါပဲ
ရွေးကောက်ပွဲဝင်မဝင်မှုဆိုတဲ့ဆုံးဖြတ်ချက်ကိုဂျိုးဘိုင်ဒန်ကပဲချရလိမ့်မယ်လို့ Democratic All the Dormant Adam Schiff က NBC ရုပ်သံ Meet the Press အစီအစဉ်ကိုတင်းငွေတွေကပြောပါတယ်သူတို့ရေကောက်ပွဲအတွက်တိတ်ကိုရေးကြည့်တဲ့တဲ့ရောက်မှုတွေရှိနိုင်တယ်လို့လည်းသူကဆိုပါတယ
် Joe Biden is going to need to consider
သူရဲ့ကိုယ်ပိုင်အကျိုးစီးပွားအတွက်ရော Donald Trump ကိုအနိုင်ယူမဲ့သမိုင်းမှုခြံနိုင်မှု Joe Biden ကစဉ်းစားရပါလိမ့်မယ် Donald Trump ကိုနိုင်မှုသူဟာအကောင်းဆုံးပြိုင်ဘက်လားဒီအချက်ကတဲ့ရောက်မှုအရှိဆုံးသူ့သမ္မတတက်တန်းမှာအရေးအကြီးဆုံးဆုံးဖြတ်ချက်လည်းဖြစ်ကောင်းဖြစ်ပါလိမ့်မယ်အောက်လွတ်တော်အထက်လွတ်တော်နဲ့တိုင်းပြည်အနာဂတ်အတွက်လည်းအရေးကြီးဆုံးဖြစ်ပါလိမ့်မယ်
စနေနေ့ကတော့ Donald Trump ကသူ့ရဲ့ True လူမှုကွန်ရက်မှာလိန်လယ်လှည့်ပြားနေတဲ့ Joe Biden အနေနဲ့သူ့ကိုဝေဖန်သူတွေကိုလစ်လျူရှုပြီးရှေ့ဆက်လွတ်ဆောင်ရမှာတွေကိုဆက်လုပ်သင့်ပါတယ်တက်တက်ကြောကြောအင်အားခံခံမာမာအင်အားပြည့်နဲ့မဲဆက်စည်းရုံးတာတွေဆက်လုပ်သင့်ပါတယ်လို့ရေးပါတယ်ဒီလို Joe Biden ကဝါယုံဆက်ပြီးတော့ရေးနေတာတွေသတင်းကောင်းကြီးဘက်မှာဖော်ပြနေချိန်မှာပဲ ဒေါ်လာထရန့်အနေနဲ့သူ့ရဲ့ဒုသမ္မတလောင်းအဖြစ်ဘယ်သူ့ကိုယူရမလဲဆိုတာဒီသတင်းပတ်ထည်ကြီးညာနေတာကြောင့်အများအာယုံစိုက်နေတဲ့အကြောင်းအရာတစ်ခုဖြစ်နေပါလေ Republican ထက်လွတ်တော်အမတ် JD Vance ဟာဒေါ်လာထရန့်ရဲ့ဒုသမ္မတလောင်းအဖြစ်ယူရမယ်စဉ်းစားခံရသူတွေကတယောက်ပါတနင်္ဂနွေနေ့က NVC ရုတ်တံကို JD Vance ကခုလိုပြောပါလေ
He's got a lot of good people he could choose from.
သူမှာရွေးချယ်စရာလူအောင်နဲ့အများကြီးရှိပါတယ်။မူဝါဒအရအလုပ်ဖြစ်သလိုဥစားမှုပုံစံအရလည်း American ပြည်သူတွေအတွက်အလုပ်ဖြစ်ပါတယ်။ဒါတွေကိုအကောင့်ထဲပေါ်ဖို့အင်ဖြူရောမှာကျွန်တော်တို့ပြန်တာဝန်ယူရမယ်လို့ထင်ပါတယ်
။အင်္ဂါနေ့ဝါရှင်တန်မြို့တော်မှာနေတိုးမာမေးအဖွဲ့ထိပ်သီးစီအွေးကျင်းပမှာဖြစ်တဲ့အတွက်သမ္မတဂျိုးဘိုင်ဒန်ဒီထိပ်သီးစီအွေးကိုအာရုံစိုက်ပါလိမ့်မယ်။ဒေါ်လာထရန့်ကတော့ဖလော်ရီဒါပြည်နယ်ဒေါ်လာမြို့နဲ့ပန်ဆယ်ဗေးနီးယားပြည်နယ်ကဘတ်တလာမြို့တွေမှာဒီသတင်းပတ်အတွင်းမက်ဆေ့စီယုံပွဲတွေကျင်းပမယ်လို့ပြောလေးရကြောင်းပါခင်ဗျာ
။သမ္မတဘိုင်ဒန်နဲ့ဒီမိုကရက်တစ်ပါတီအတွင်းစိုးရိမ်မှုတွေကြောင့်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်မှာဦးသိန်းထိုင်ဦးကတင်ဆက်ပေးခဲ့တာပါ။အခုတော့ကမ္ဘာတလွှားခီးသွားအစီအစဉ်အလှည့်ပါစားပွဲနေရာရဖို့တစ်နှစ်လောက်ဆောင်ရမယ်စပိန်နိုင်ငံဘာစီလိုနာမျိုးကကမ္ဘာအကောင်ဆုံးစားတောက်ဆိုင်ကိုမဆုမြတ်မုံနဲ့အတူကမ္ဘာတလွားခီးသွားအစီအစဉ်ကနေတွားပြီးတော့လေ့လာရအောင်ပါရှင်
2024ခုနှစ်အတွက်ကမ္ဘာအကောင်ဆုံးနံပါတ်1စားတောက်ဆိုင်ကတော့စပိန်နိုင်ငံဘာစီလိုနာမျိုးလေကဒီစဖရူတာဆိုတဲ့စားတောက်ဆိုင်ဖြစ်ပါတယ်ဒီစဖရူတာကိုမြန်မာလိုပြန်ရင်တော့စိတ်ကြိုက်အရသာခံသုံးဆောင်ပါဆိုတဲ့အဓိပ္ပာယ်ဖြစ်ပါတယ်။ဗြိတိန်ကအစားအသောက်ဆိုင်ရာအထင်ကြီး Restaurant ဆိုတဲ့မဂ္ဂဇင်းက2002ခုနှစ်ထဲကစလို့ကမ္ဘာအကောင်းဆုံးစားသောက်ဆိုင်50စီးရင်ကိုနှစ်စဉ်ထောက်ပြပါတယ်။ကမ္ဘာတဝန်းကစဖို့မှုကြီးတွေအရသာအကဲဖြတ်သူတွေအစားအသောက်ဆိုင်ရာစာရေးဆရာတွေခရီးလှည့်လည်အစားအသောက်စီစဉ်တင်ဆက်သူတွေစတဲ့ကျွမ်းကျင်သူတစ်ထောင်ကျော်ပါတဲ့ World 50 Best Restaurants အဖွဲ့ကအကဲဖြတ်ရွေးချယ်တာပါ။အရသာဟင်းပွဲပြင်ဆင်ပုံနေရာထိုင်ခင်းဝန်ဆောင်မှုစရာတွေအလုံးအထွေအကောင်းဆုံးလို့သတ်မှတ်ခံရတဲ့ဒီစဖရူတာစားတောက်ဆိုင်ကိုဝါရစ်စဖို့မှုကြီး၃ရောက်ပေါင်းပြီးတော့2014ခုနှစ်ထဲကဖွင့်ထားတာပါစပင်စားတောက်မှာမှနိုင်ငံအရှေ့မြောက်ပိုင်းကက်တလိုနီးယားဒေသစားတွေကိုအဓိကထားတဲ့သူတို့ဆိုင်ကိုကမ္ဘာအကောင်းဆုံးလို့အသိအမှတ်ပြုခံရတဲ့အပေါ်မှာသူတို့ကတိတ်ကိုဂုဏ်ယူကြပါတယ်
Sin duda alguna de en estas últimas ediciones o desde que se creó este premio
a causa de esta sain 50 sin su bi sa tamat khe chain gade ga Spain ne Catalan sa taw sain daro mya mya su ya sin win ga bare Spain sa sa re blaw kaung de so ra tabo paung nan bu twa di chat ga tait ko yee ji bare yin naw ga so yin pin tit sa taw de tait kaung de lo be ti tha ja da ba အဲ့ဒါကြောင့် Spain မှာ Catalonia ဒေသက Basque လူမျိုးတွေရဲ့စားစာတွေလူသိများလာအောင်ကြိုးစားမှုတွေရှိလာခဲ့ပါတယ်အယ်ဘူလီကဆက်ပြီးတော့အစားအသောက်လောကမှာအပြောင်းအလဲတွေဆလာခဲ့တာအခုကျွန်တော်တို့ပထမဆုရတဲ့အထိပ
ါကမ္ဘာမှာစပိန်စားသောက်ဆိုင်ဆိုပြီးတော့နာမည်ကျော်ကြားခဲ့တဲ့နာမည်ကြီးအယ်ဘူလီစားသောက်ဆိုင်မှာဒီစဖရူတာစားသောက်ဆိုင်ဖွင့်ထားတဲ့စဖို့မှုကြီး၃ရောက်အရင်ကအလုပ်အတူလုပ်ခဲ့ကြတာပါ2012ခုနှစ်မှာတော့သူတို့၃ရောက်ပေါင်းပြီးပထမစားသောက်ဆိုင်ကိုဖွင့်ခဲ့ကြပါတယ်အခုဆိုင်ကဒုတိယဆိုင်မှာနောက်တစ်ဆိုင်ကိုလည်း2022ခုနှစ်တုန်းကဖွင့်ထားကြပါတယ်ဒီဆိုင်ကတော့ကမ္ဘာနံပါတ်1အကောင်းဆုံးစားသောက်ဆိုင်လို့မသတ်မှတ်ခံရခင်တည်းကစားသောက်ဆိုင်လုပ်ငန်းလောကရဲ့အထင်ကရမစ်ရှလန်ကျက်တစ်စိတ်3ခုရထားပြီးသားဖြစ်ပါတယ
်။ Hombre, a ver, hoy estamos muy con los pies pegados en el suelo otra vez, ¿no? Gestionando los proyectos que tenemos entre manos.
စူရလို့မြောက်မနေကြပါဘူး။ဒီနေ့တွေ့တဲ့အတိုင်းအားလုံးကိုလှုပ်ရှားရှိတာကိုပဲအာယုံဆိုင်လုပ်နေကြပါတယ်။နေ့စဉ်လုပ်ရမယ့်အလုပ်တွေနဲ့မအားနိုင်ကြပါဘူး။ဒါပေမဲ့ကမ္ဘာအကောင်းဆုံးစားတောက်ဆိုင်50မှာပထမနေရာရတဲ့အတွက်တော့မယုံနိုင်အောင်အံ့ဩဝမ်းသာနေကြပါတယ်။ကျွန်တော်တို့ဆိုင်ပထမရရဲဆိုတာမကြေညာခင်အထိကြိုသိမထားတော့ကြေညာလိုက်ချိန်မှာအတိုင်းမသိအံ့ဩဝမ်းသာပျော်ကြရပါတယ
်။သူတို့ဆိုင်ကအစားအသောက်တွေကစုရလောက်အောင်ထူးတယ်လို့ပြောရမှာပါ။ဟင်းအမယ်တစ်ခုစီကိုအနုပညာလက်ရာနဲ့သိပ္ပံနီးခြားပေါင်းစပ်ဖန်တီးထားတဲ့ဖန်တီးမှုတွေလို့ချက်ပြုတ်ပြင်ဆင်ထားတာဖြစ်လို့အမြင်နဲ့တည်းထူးခြားနေပါတယ်။ကျောက်ဥကျော်ဟင်းပွဲကအစအကာနဲ့အနှစ်ကိုခွဲထုတ်ပြီးတော့ဗကြီကားတစ်ချက်ကိုပုံဖော်သလိုမျိုးလှုပ်ထားပါတယ်
။tenemos un huevo, ¿no? Que hacemos una técnica que es la esferificación, la esferificación.
ကျောက်အကာကိုကျော်ပြီးအနှစ်ကိုရွှေကြီးလူးထားသလိုဖန်တီးထားတဲ့ကျောက်ဥကျော်ဖြစ်ပါတယ်။ဒီဟင်းမှာကျောက်ဥအနှစ်ကို chili crab sauce နဲ့စားနိုင်ဖို့လှုပ်ထားပါတယ်။ကနန်းနဲ့လှုပ်ထားတဲ့အာရှအရသာ sauce ဖြစ်ပါတယ်။အပေါ်ကနေလည်းနနံမင်းချင်းနဲ့ပစွန်တို့တင်ပြီးအလှဆင်ပြီးတော့အာရှအငွေ့အသက်မျိုးဖြစ်အောင်လုပ်ထားပေးပါတယ်
ဟေးအမေရီကိုရင်အခုလို့အစမ်းထွင်ထားတာမဟုတ်ပါဘူး အချိုးပွဲတွေကလည်းသူမတူအောင်ထူးနေပါတယ်။အနောက်တိုင်းစားသောက်ဆိုင်တွေမှာအချိုးပွဲတွေကလည်းဟင်းပွဲနည်းတူအခရာကြတာမို့ဒီစထရူတာစားသောက်ဆိုင်ကအချိုးပွဲတီထွင်သူတွေအနေနဲ့ပုံမှန်ထက်ကိုထူးတဲ့စိတ်ကူးတွေနဲ့ဖန်တီးထားကြရတာဖြစ်ပါတယ်။
De rosa aquí dentro y la gente comienza haciendo el cambio de la parte salada del menú
al menú dulce. Hemos sabido a lo chu de rome, así que la cu nin sin na tin ni de yin ne yin sei ne ang phin sin tha pi ba de. Pi da ne la su pon myu chu mong ni ba de ban ne te khin chwe ba de. Sai ma pyan la sa ja de ai de bi ye yong chi mu ko ko sa pyu de ni ne la su pon san chu mong ni ko phan ti tha ra phit ba de.
Distributor စားသောက်ဆိုင်မှာစားကြရင်တော့ဟင်းပွဲ30လောက်ပါတဲ့ menu ပုံစံ2မျိုးရှိပြီးတော့တစ်မျိုးစီကိုဒေါ်လာ320လောက်နဲ့ညီမျှတဲ့295ယူရိုစီအနည်းဆုံးပေးရမှာဖြစ်ပါတယ်
။ Bueno, aquí en el restaurante disfrutar tenemos dos menús, ¿no? Un menú clásico, un menú de festival. Son el mismo número de platos. Estamos en los
classic menu နဲ့ festival menu ဆိုပြီး2မျိုးရှိပါတယ်။2မျိုးစလုံးမှာဟင်းပွဲမျိုးစား28မျိုးစီရှိပါတယ်။Classics menu မှာကစားတောက်ဆိုင်ဖွင့်တဲ့ကရတဲ့ဒီဇိုင်းရဲ့တင်ကေတာလမ်းမြေရလူတိများတဲ့ဟင်းပွဲတွေများပါတယ်ပွဲတော် menu ကတော့ရာသီအလိုက်အထူးဖန်တီးထွင်ထားတဲ့ဟင်းမြီတွေပိုများပါတယ
်တခြားဘယ်ဆိုင်မှလည်းမတူတဲ့အတွေ့အကြုံနဲ့အရသာမျိုးစားရနိုင်ဖို့အတွက်ဘာစလိုနာမှာသွားစားမယ်ဆိုသူတွေအနေနဲ့ဒီစထရူတာဆိုင်မှာစားနိုင်ဖို့အတွက်အနည်းဆုံးတစ်နှစ်လောက်စောင့်ရမှာပါအရင်တည်းကစပွဲပုကင်ရဖို့လားနဲ့ချီစောင့်ရတဲ့ဆိုင်မှုအခုတော့ပိုပြီးတော့တောင်ကြာသွားပါပြီ
Desde que hemos tenido el premio, la verdad que el tema de reservas pues ha ido increciendo, es así. Si antes
era ကောင်းဆုံးစားတောက်ဆိုင်စုရပြီတဲ့ကပိုကင်လေးပူပူများလာပါတယ်။အရင်တုန်းကစပွဲနေရာရဖို့စောင့်မဲ့အချိန်ခဏနှစ်လလောက်ရှိပါတယ်။အခုကတော့တစ်နှစ်လောက်အထိပိုကင်ပြည့်နေပြီးပြီမို့တစ်နှစ်လောက်စောင့်ရပါမယ်။ဆိုင်မှာလာစားကြသူတွေအနေနဲ့ကကမ္ဘာအကောင်းဆုံးစားတောက်ဆိုင်ဆိုတဲ့အတွက်ပူပြီးထူးကြတဲ့အတွေ့အကြုံကိုမျှော်လင့်ထားကြပါတယ်။ပိုကောင်းပိုကျေနဲ့ပိုစိတ်ချမ်းသာမှုရဖို့လာကြတာဖြစ်တော့ကျွန်တော်တို့ဘက်ကလည်းအစွမ်းကုန်အားထုတ်ကြရမှာဖြစ်ပါတယ်။
စပိန်နိုင်ငံအရှေ့မြောက်ပိုင်းဘာစလိုနာမြို့ကဒီစထရူတာစားသောက်ဆိုင်ဟာလာစားသူတွေအတွက်မမေ့နိုင်စရာအရသာအတွေ့အကြုံတွေကိုပေးစွမ်းနိုင်တဲ့စားသောက်ဆိုင်ဖြစ်တယ်လို့ World's 50 Best Restaurants အဖွဲ့ကပြောပါတယ်။ဆိုင်ပိုင်ရှင်စဖုံမူကြီးတွေရဲ့သူမတူအောင်စမ်းသစ်လျှို့ဝှက်မှုတွေနဲ့ဗဟေလိဆန်တဲ့ဖန်တီးမှုတွေကလည်းစားရသူတွေအတွက်စိတ်ကြည်နူးစရာဖြစ်တာကြောင့်2024ခုနှစ်အတွက်ကမ္ဘာနံပါတ်1အကောင်းဆုံးစားတောက်ဆိုင်အဖြစ်နဲ့ဒီစထရူတာကိုရွေးချယ်တာဖြစ်တယ်လို့ပြောပါတယ်။ဆိုင်ဖွင့်တာ10နှစ်ပြည့်တဲ့နှစ်မှာအခုလိုမျိုးအထင်ကရစီးရင်မှထိတ်တန့်နေရရတာမို့ဒီစထရူတာစားတောက်ဆိုင်မိသားစုကတော့အတိုင်းမသိဝမ်းသာနေကြပါရဲ့ရှင်။ကျွန်မစုမြတ်မော်ပါ
။စပိန်ကကမ္ဘာအကောင်းဆုံးစားတောက်ဆိုင်အကြောင်းကမ္ဘာတလခီးသွားအစီအစဉ်မှာမဆုမြတ်မော်ကတင်ဆက်ပေးခဲ့တာပါ။အင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့နောက်ဆုံးရသတင်းအကြီးချုပ်ကိုတော့မက်ခင်လေးကဆက်ပြီးပြောပြပေးမှာပါရှင
်။မြောက်အတ္တလန္တိတ်စီးရေးမဟာမိတ်နေတိုးအဖွဲ့ဝင်နိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲကိုဒီကနေ့အမေရိကန်ပြည်ထောင်စုဝါရှင်တန်မှာစတင်မှာဖြစ်ပြီးတော့ရုရှားကြီးကြော်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းကိုကူညီကိစ္စတွေအဓိကဆွေးနွေးဖို့ရှိနေပါတယ်။ယူကရိန်းတပ်ဖွဲ့တွေကိုကူညီထောက်ပံ့ဖို့နေတိုးအဖွဲ့ရဲ့အစီအစဉ်ထဲမှာအဖွဲ့ဝင်နိုင်ငံတနိုင်ငံချင်းစီကဘလို့စည်ရေးအကူအညီတွေပေးသွားမယ်ဆိုတဲ့အစီအစဉ်ကိုအခုထိပ်သီးဆွေးနွေးပွဲမှာနေတိုးခေါင်းဆောင်တွေအပြီးသက်ဆွေးနွေးလိမ့်မယ်လို့မျှော်လင့်ရပါတယ်။တရုတ်ကဂျာဝင်ဆစ်ဆက်ပေးထားတဲ့အပြစ်ခတ်ရဲစေးရေးပြတ်ပြားသွားပြီးတဲ့နောက်မြန်မာစစ်ကောင်စီဟာနိုင်ငံရဲ့အရှိမြောက်ပိုင်းနဲ့အနောက်ဘက်ကမ်းရိုးတဲတလျှောက်စီးပွားရေးအချက်အခြာကျတဲ့နေရာတွေကိုဆုံးရှုံးနေရကြရှိတယ်လို့ဘန်ကောက်ပို့စ်သတင်းစာမှာဖော်ပြထားပါတယ်။ရခိုင်ဘက်မှာဆိုရင်လည်းတန်တွဲဒေသတိုက်ပွဲတွေတွင်စစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့အလောင်း400ကျော်နဲ့လက်နက်ခဲယမ်းအများအများသိမ်းဆည်းရမိတယ်လို့အာရခတက်တော် AA ကထုတ်ပြန်ထားပါတယ်။ရှမ်းပြည်မြောက်ပိုင်းလာအိုတရုတ်နဲ့ထိုင်းနိုင်ငံနယ်စပ်မှာဆိုရင်လည်းတန်အမျိုးသားလွတ်မြောက်ရေးတပ် TNL ကိုကန် MNDA အပါအဝင်ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေကလာရှိုးရဲ့ရဲနာမြေလို့ခေါ်တဲ့မိုးကုန်းမြို့တွေမှာတိုက်ပွဲတွေပြင်းထန်ဖြစ်ပွားနေတာပါ။မြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဟာသူတို့ရဲ့စစ်အာဏာရှင်ဆန့်ကျင်ရေးတော်လှန်တိုက်ပွဲအတွက်ဝင်ငွေရှာတဲ့အနေနဲ့တရမဝင်မှုရစည်းဝါးတွေတိုးမြင့်ထုတ်လုပ်ပြီးတော့ထိုင်းနိုင်ငံတွေကိုတင်သွင်းရောင်းချတာတွေပိုလုပ်လာနေတယ်လို့ထိုင်းစစ်တပ်အကြီးအကဲရရှိသူကမနေ့ကပြောတာကိုဘန်ကောက်ပို့သတင်းစာမှာဖော်ပြထားပါတယ်။ဒီနေ့ဗန်နာနှင့်အတွင်းမှာစိတ်ကြဆေးပြား153တန်းတင်းစီရမိထားပြီးတော့ဒါဟာပြီးခဲ့တဲ့နှစ်အခုလိုကာလတွင်တင်းစီရမိတဲ့ပမာဏထက်52တန်းပိုများတယ်လို့ဖာမွန်တပ်ဖွဲ့ဒုတိယအကြီးအကဲကပြောပါတယ်ရှင်။
တဲ့ရင်ကြီးချုပ်ကိုမက်ခင်လေးကပြပြပေးသွားတာပါအင်္ဂါညရဲ့အစီအစဉ်ကတော့ဒီလောက်ပါပဲရှင်အင်္ဂါညအတွက်အစီအစဉ်ထုတ်လွှင့်မှုကမဆူမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jonathan Cumming နဲ့ John Dryden တို့ပဲဖြစ်ပါတယ်အခုထုတ်လွှင့်ပြီးတဲ့အတန်းလွှင့်အစီအစဉ်ကိုတော့အစီအစဉ် PP စင်ည10နိုင်ကနေ17နိုင်မှလည်းတလဲပြန်ပြီးတော့နားဆင်နိုင်ပါတယ် view ကိုနားတော်တာဆင်မိကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သူအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းငြိမ်းပြီးအလိုရာဆန္ဒပြေဝကြပါလိမ့်ရှင်ကျမလေးပါပါThis program has